Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ VOA American တံမြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇွန်လ18ရက်ဗုဒ္ဓဟူးနေ့မနက်အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3240 49ရောကနေဇာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနင်္ဂလာပိုင်ပါအခုမနေ့ပတ်အစီအစဉ်တွေကိုအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးမှာပါ
ကျွန်တော်ကတော့ဇောင်းလိုက်ပါခင်ဗျာဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့တူရကီနိုင်ငံဘက်ကနေ IS Islamic စစ်သွေးကြော်တွေထံကိုရိတ်ခါတွေနဲ့လူသစ်တွေအဓိကဝင်ရောက်လာနေတယ်လို့ယူဆတဲ့လမ်းကြောင်းကိုကတ်လူမျိုးစုလက်နက်ကိုင်အဖွဲ့တွေကသိမ်းပိုက်လိုက်ပါပြီအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ယင်းမြန်နိုင်ငံက Al-Qaeda အဖွဲ့ခေါင်းဆောင်တေဆုံသွားပါတယ်တောင်တရုတ်ပင်လယ်ပြင်တင်ဝန်သား22ဦးလိုက်ပါလာတဲ့ရေနံနေတင်းပေါ်ပြန်ပြီးဆွဲခံလိုက်ရတဲ့အထက်မှာမြန်မာတင်းပေါ်သားတအူးလည်းပါတယ်လို့ဆိုပါတယ်ဒီလိုဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုစံမိုးဝင်းနဲ့အတူတင်ပြပေးမှာပါခင်ဗျာ
ဒီမနက်ခင်းတော်ရရှင်တွေကိုတင်ဆက်ပေးမဲ့သတင်းတော်တွေထဲမှာတော့အင်ဒိုနီးရှားနိုင်ငံမှာခေါလုံခွင့်ရဖို့လေစီပြေရိုဟင်ဂျာတွေနောက်ထပ်ရောက်လာဖွယ်ရှိတဲ့အကြောင်းကိုတင်ပြချက်မှာတော့
For the Rohingya, the government said they will shelter for 1 year in Aceh.
ရိုဟင်ဂျာရေလောက်အကူအညီပေးနေတဲ့သူတူပြောသွားတာပါအဲ့နောက်မှာတော့ရခိုင်ပြည်နယ်မှာ white cat လက်မှတ်အနန္တူ၄သိန်းနီးပါအတွက်ဒီရဲ့ပိုင်းအတွင်းမှာအစိမ်းရောင်ကတ်တွေအသစ်ထပ်မံထုတ်လွှင့်ထုတ်ပေးနေတဲ့အပေါ်စတဲ့သတင်းနဲ့လောက်အားခလာစာတိုးမြင့်ပေးဖို့ဆန္ဒပြနေတဲ့လောက်သမား6ဦးကိုအင်းစိန်ထောင်မှအာမတ်ခန်ချက်နဲ့မနေ့ကပြန်လွတ်ပေးတဲ့သတင်းစတာတွေနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုစော်ဝင်းနိုင်နဲ့ဦးဆက်မိုးဝေတို့ကကြေညာပေးကြပါပါရှင်
တူရကီနိုင်ငံဘက်ကနေ IS Islamic စစ်သွေးကြော်တွေထံကိုရိတ်ခါပစ္စည်းတွေနဲ့လူသစ်တွေအဓိကတင်သွင်းတဲ့ဝင်ပေါက်လို့ယူဆရတဲ့စီးရီးယားနိုင်ငံမြောက်ပိုင်းကနေဇက်မြို့ကိုကတ်လူမျိုးစုလက်နက်ကိုင်တပ်ဖွဲ့တွေကသိမ်းပိုက်လိုက်ပါပြီ။အမေရိကန်ကညဘက်မှာလေကြောင်းကကူညီတက်ခတ်ပေးခဲ့မှုကြောင့် IS စန့်ကျင်ရေးပြည်သူ့စစ်တပ်ဖွဲ့တွေဟာတယ်အဗျက်မြို့မှာသူတို့ရဲ့အလံကိုလွင့်ထူလိုက်နိုင်ကြပြီလို့တူရကီနိုင်ငံဘက်ကနေအခြေအနေတွေကိုစောင့်ကြည့်နေတဲ့သတင်းတောက်တွေကပြောပါတယ်IS အဖွဲ့ရဲ့မြို့တော်လို့သတ်မှတ်ထားတဲ့ရခါမြို့ကိုဝင်ရောက်လာကြမဲ့စစ်သွေးကြော်အသစ်တွေနဲ့ IS အဖွဲ့အတွက်လက်နက်နဲ့တခြားရိတ်ခါပစ္စည်းတွေအဓိကတင်သွင်းနေတဲ့လမ်းကြောင်းလို့ယူဆရတဲ့နေရာတွေကိုပိတ်ပစ်နိုင်ဖို့နဲ့စစ်သွေးကြော်တွေကိုတိုက်ထုတ်ပြစ်ရေးအတွက်ပြုလုပ်တဲ့စစ်ဆင်ရေးကိုပြီးခဲ့တဲ့သတင်းပတ်အတွင်းကစတင်ခဲ့တာဖြစ်ပါတယ်တယ်အဗျက်မြို့မှာတိုက်ပွဲတွေဖြစ်ပွားနေတုန်းဖြစ်ပြီး IS စစ်သွေးကြော်အဖွဲ့ဆန့်ကျင်ရေးအုပ်စုတွေအနေနဲ့နေဇက်လမ်းကြောင်းကိုပိတ်နိုင်မဲ့အလားအလာရှိနေပြီလို့အမေရိကန်စစ်ဌာနချုပ်ပင်တဂွန်ကအင်္ဂါနေ့မှာပြောပါတယ်အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေကပြုလုပ်ခဲ့တဲ့စီးရီးယားနိုင်ငံအတွင်းကလေကြောင်းတိုက်ခိုက်မှု6ခုမှာ5ခုဟာတယ်အဗျက်မြို့ကိုပစ်မှတ်ထားတိုက်ခတ်ခဲ့ကြောင်းအီရန်နိုင်ငံအတွင်းကဒုတိယအကြီးဆုံးမြို့ဖြစ်ပြီးစစ်သွေးကြော်တွေအဓိကခြေကုပ်ယူထားတဲ့မော်ဆူးမြို့အနီးမှာ IS တပ်ဖွဲ့ကိုပစ်မှတ်ထားပြီးတော့လေကြောင်းတိုက်ခိုက်မှု16ကြိမ်ပြုလုပ်ခဲ့ကြောင်းပင်တဂွန်စစ်ဌာနချုပ်ကပြောပါတယ
်ပြီးခဲ့တဲ့သတင်းပတ်ကအမေရိကန်ပြည်ထောင်စုရဲ့ drone ယာဉ်နဲ့တက်ခတ်မှုအတွင်းမှာ Al-Qaeda အဖွဲ့ရဲ့ရီမင်ဌာနခွဲဒုတိယခေါင်းဆောင်လည်းဖြစ်တဲ့အပြင်ခေါင်းဆောင်ဖြစ်လာဖို့အလားအလာရှိတဲ့ NASA Al-Huheshi တည်ဆုံသွားခဲ့တယ်လို့ Al-Qaeda အဖွဲ့ကအင်ကာနီမှာပြောဆိုခဲ့ပါတယ်နိုင်ငံရဲ့အရှိတောင်ပိုင်းစိတ်ကမ်းမြုပ်ဖြစ်တဲ့မူခလာမာတောက်ကြနေတဲ့ကောင်ပြုလုပ်ခဲ့တဲ့တက်ခတ်မှုအတွင်းမှာ Huheshi နဲ့အခြားအဖွဲ့ဝင်2ယောက်တည်ဆုံသွားခဲ့တယ်လို့ဗီဒီယိုဖိုင်နဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာတွေ့ရပါတယ် Al-Qaeda အဖွဲ့ရဲ့ Arabian ကျွန်းဆွယ်ဒေသရဲ့ခေါင်းဆောင်အဖြစ် Qasim Al Remigo တာဝန်ပေးမှာဖြစ်တယ်လို့ကြေညာချက်ထဲမှာလည်းဖော်ပြထားပါတယ်ဝေရှိတည်ဆုံသွားတာဟာအကျန်းဖက်အဖွဲ့စည်းအတွက်ကြီးမားတဲ့ထိုးနှက်မှုခံလဲရတာဖြစ်တယ်လို့လေလာသုံးသပ်သူတွေကပြောဆိုကြပါတယ်ဒီဖြစ်ရာလက်ရှိအနေအထားပေါ်ထိခိုက်မှုတွေရှိတာကိုတွေ့ရလိမ့်မယ်လို့လည်းပြောကြပါတယ်ဘေကောင်းဆောင်ပဲတည်တည်ကြီးမားတဲ့ဆုံးရှုံးမှုဖြစ်တယ်လို့ဂျော်ဒန်နိုင်ငံမဟာဗျူဟာလီလာရေးဌာနရဲ့အကြီးအကဲဖြစ်တဲ့မူဆာရှာတီဝီကပြောဆိုပါတယ်
အရင်ရှိပြီးသားနျူကလ িয়ার လက်နက်တွေတိုက်ချင်းပစ်ပက်ထိန်တက်ဒုံးကျည်40ကိုထပ်ဖြည့်ဆက်သွားမယ်လို့ရုရှားသမ္မတဗလာဒီမီပူတင်ကပြောပါတယ်။အခုထပ်ပေါင်းထက်မဲ့လက်နက်အစ်စ်တွေဟာနည်းကြီးပညာပိုင်းဆိုင်ရာအရာအဆင့်အမြင့်ဆုံးဒုံးခွင်ဒုံးတွေအပါအဝင်ဘလို့လက်နက်မျိုးကိုမဆိုခုခံကာကွယ်နိုင်စွမ်းရှိမယ်လို့ရုရှားကာကွယ်ရေးဌာနကပြုလုပ်တဲ့အာမီ2015နိုင်ငံတကာစစ်လက်နက်ပြပွဲအခမ်းအနားရဲ့အဖွဲ့မိန့်ခွန်းမှာထည့်သွင်းပြောကြားသွားတာပါ။လက်ရှိအချိန်မှာရုရှားနိုင်ငံဟာတိုက်ချင်းပစ်ပက်ထိန်ဒုံးပက်ထိန်တဒုံးကျည်915ခုရင်ငုတ်တင်းဘော့ကနေပြစ်နိုင်တဲ့ပက်ထိန်တဒုံးကျည်နဲ့ဘုံကျက်လေရင်ကြီးတွေအပါအဝင်နျူကလ িয়ার ထိပ်ဖူးတက်ထားတဲ့ဒုံးကျည်စုစုပေါင်း1582ခုပိုင်ဆိုင်ထားတယ်လို့အမေရိကန်နိုင်ငံရဲ့ဌာနကပြောပါတယ်ရုရှားနဲ့ NATO အုပ်စုမဟာမိတ်တပ်ဖွဲ့ဝင်တွေအကြားစီးအရာတင်းမာမှုတွေဖြစ်ပေါ်နေတဲ့အချိန်ရုရှားသမ္မတရဲ့အခုလိုပြောဆိုမှုထွက်ပေါ်လာတာဖြစ်ပြီးဒါဟာအရှေ့ဥရောပတိုက်နဲ့ Baltic နိုင်ငံတွေမှာအမေရိကန်နိုင်ငံကလက်နက်က ြီးတွေအများအားတက်ဆင်ဖို့စီစဉ်နေတယ်ဆိုတော့အနောက်နိုင်ငံတွေကသတင်းတွေမှာဖော်ပြပြီးတဲ့နောက်ဆက်တွဲအဖြစ်ထွက်လာတာဖြစ်ပါတယ်။ရုရှားသမ္မတကအဲ့လိုပြောဆိုမှုနဲ့ပတ်သက်လို့နေတိုးမဟာမိတ်တပ်ဖွဲ့ရဲ့အတွင်းမှုချုပ်ဂျန်စတိုလ်တန်ဘတ်ကိုမေးတဲ့အခါမှာတော့သူကဒါဟာရုရှားဘက်ကနျူကလ িয়ার လက်နက်အကြောင်းပြောဆိုမှုတွေပုံများလာတာအပါအဝင်ရုရှားတို့အရင်ကကာလအတန်ကြာကလေးကလှုပ်ဆောင်လာတာတွေကိုအတိပြုပေးလိုက်တာဖြစ်တယ်လို့ပြောပါတယ်။
အီဂျစ်နိုင်ငံမှာဖြုတ်ချခံရတဲ့သမရဟောင်းမိုဟာမက်မော်စီအပါဝင်လူပေါင်း90ကျော်ကို2011ခုနှစ်အတွင်းကအကျဉ်းထောင်ဖောက်မှုနဲ့ပတ်သက်ဆက်နွယ်ရင်းနဲ့ပြစ်မှုတွေအတွက်တည်တံအပြစ်ပေးမှုပေါ်အတည်ပြုခဲ့တာနဲ့ပတ်သက်ပြီးတော့အလွန်စိုးရိမ်မှုဖြစ်ရတဲ့အကြောင်းကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကပြောဆိုခဲ့ပါတယ်။ကုလသမဂ္ဂအနေနဲ့ဘလို့အကြောင်းရနေပဲဖြစ်ဖြစ်တည်တံပေးတဲ့ကိစ္စကိုလက်မခံဘူးလို့မစ္စတာဘန်ကီမွန်ရဲ့ယုံကနေအင်္ဂါနေ့မှာထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။အခုလိုစီရင်ချက်ချမှတ်လိုက်တဲ့အပေါ်ကုလသမဂ္ဂအတွင်းမှုချုပ်အနေနဲ့စိတ်ပူပန်မှုဖြစ်ရတဲ့အကြောင်းအခုလိုလူတွေကိုအစုလိုက်အပြုံလိုက်တရားစီရင်ခဲ့တဲ့လုပ်ရဟာအီဂျစ်နိုင်ငံရဲ့ရေရှည်တည်ငြိမ်မှုအပေါ်မှာထိခိုက်နိုင်တယ်ဆိုပြီးတော့လည်းပြောဆိုပါတယ်။တရားစွဲဆိုခံရသူတွေအနေနဲ့မှန်မှန်ကန်ကန်စစ်ဆေးရမယ်မျှတတဲ့တရားစီရင်မှုရှိရေးအတွက်အီဂျစ်အစိုးရအာဏာပိုင်တွေအတွက်အီဂျစ်အစိုးရအာဏာပိုင်တွေအနေနဲ့အာမခံမှုရှိရလိမ့်မယ်လို့ကြေညာချက်ထဲမှာမစ္စတာဘန်ကီမွန်းကတောင်းဆိုထားပါတယ်အခုလိုတရားစီရင်ခဲ့မှုကြောင့်အမေရိကန်ပြည်ထောင်စုကလည်းလွန်စွာစိတ်အနှောက်အယှက်ဖြစ်ရတဲ့အကြောင်းနောက်ွယ်မှာနိုင်ငံရေးပြောကပါဝင်နိုင်တယ်လို့ပြောဆိုလိုက်ပါတယ်ခင်ဗျာ
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 7905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာတောင်တူပင်လယ်ပြင်အတွင်းဝန်ထမ်း22ဦးလိုက်ပါလာတဲ့ရေနံတင်တင်းပေါ်ဒုတိယဒဇင်ထပ်ပြောက်သွားပြီးပြန်ပြီးဆက်ခံလိုက်ရတယ်လို့ယူဆရအကြောင်းမလေးရှားအာဏာပိုင်တွေကပြောပါတယ်ပျောက်ဆုံးနေတဲ့ Orkim Harmony ဆိုတဲ့ရင်းနှီးတင်မောကိုရှာဖွေဖို့မလေးရှားနိုင်ငံကလူဝင်အား1500ကိုအသုံးပြုပြီးဇွန်လ12ရက်နေ့ကရှာဖွေနေကြောင်းနဲ့ထိုင်းဗီယက်နမ်စင်ကာပူနဲ့အင်ဒိုနီးရှားစတဲ့အင်းဒီဂျင်နိုင်ငံတွေကိုလည်းကူညီရှာပေးဖို့အကူအညီတောင်းထားတယ်လို့ဆိုပါတယ်မလေးရှားနိုင်ငံမှာမပုံတင်ထားတဲ့အဲ့ဒီတင်မောပေါ်မှာမလေးရှားနိုင်ငံသား16ဦးအင်ဒိုနီးရှားနိုင်ငံသား5ဦးနဲ့မြန်မာနိုင်ငံသား2ဦးပေါင်း22ဦးလိုက်ပါသွားပြီးတင်ပေါ်ဟာအမေရိကန်ဒေါ်လာ 5.6 တန်တန်ဖို့ရှိတဲ့ဓာတ်ဆီတွေကိုတင်ဆောင်လာတယ်လို့ဆိုပါတယ်။ Orkim Harmony ရင်းနှီးတင်ပေါ်မလေးရှားနိုင်ငံမလက်ကာပြည်နယ်ကနေ Quantum Data ကိုဥတီခုံပေါင်းနေတဲ့အချိန်မှာပျောက်ဆုံးသွားကြောင်းမလေးရှားရေကြောင်းထင်းသိမ်းရေးဌာနလက်ထောက်ညွှန်ကြားရေးမှူးအာမက်ပူဇီအဗ်ဒူကကွာလာလာပူမြို့မှာဇွန်လ15ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့ပါတယ်။မလေးရှားနိုင်ငံအတွင်းကတန်ကျွမ်းစစ်ဒီလီဒေတာအနည်းရောက်တဲ့အချိန်တင်မောနဲ့ရုတ်တရက်အဆက်အသွယ်ပြတ်သွားကြောင်းမလေးရှားရေချောင်းထင်းသိမ်းရေးအရာရှိပြောတာကိုကိုးကားပြီးတော့ဖော်ပြထားပါတယ်။ဇွန်လ4ရက်နေ့ကလည်းအခုပြောက်သွားခဲ့တဲ့တင်မောကုမ္ပဏီပိုင် Orkim Victory ဘော်ကိုလက်လုတ်တင်နာကန်ဆောင်ထားသူ10ဦးတက်လာပြီးပြန်ပြီးဆွဲသွားတယ်လို့ဆိုပါတယ်။ယနေ့တင်မော Orkim Victory ဘော်ကစက်ပစ္စည်းတွေကိုဖျက်ဆီးတင်မောဝန်ထမ်းတွေရဲ့ပိုင်ဆိုင်မှုတွေကိုလူယူသွားပြီးတဲ့နောက်တင်မောကိုပင်လယ်ပြင်အတွင်းဒီတိုင်းပစ်ထားခဲ့ကြတယ်လို့ဆိုပါတယ်။
ကျုပ်နိုင်ငံရဲ့အုပ်ချုပ်မှုနယ်မြေဒစီတပိုင်းဖြစ်တဲ့ဟောင်ကောင်မှာအငင်းပွားစရာဖြစ်နေတဲ့ရွေးချယ်တင်မြှောက်မှုပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်မပေးခင်ကာလမှာဖြစ်ပေါ်လာနေတဲ့အခြေအနေတွေအထူးယုံနေအပေါ်ဟောင်ကောင်ထိပ်တန်းခေါင်းဆောင်တယောက်ကသတိပေးပြောဆိုခဲ့ပါတယ်အကြမ်းဖက်တာရောအကြမ်းမဖက်တာရောဘလို့တရားမဝင်တဲ့လှုပ်ဆောင်မှုကိုမှခွင့်ပြုမှာမဟုတ်ဘူးလို့ဟောင်ကောင်အုပ်ချုပ်ရေးအကြီးအကဲဖြစ်တဲ့လီယောင်ချွန်ရင်းကအင်ကာနေရုတ်တန်ကနေအပတ်စဉ်ပြောဆိုတဲ့မင်ကုန်းမှာပြောဆိုသွားပါတယ်အခုသတင်းပတ်အတွင်းတူဖွဲ့ထားတဲ့ဓာတုပစ္စည်းတွေနဲ့အတူလူ၁၀ယောက်ကိုဟောင်ကောင်ရဲတပ်ဖွဲ့ကဖောက်ခွဲရေးပစ္စည်းထုတ်လုပ်နေတယ်ဆိုတဲ့တန်တရားနဲ့ဖမ်းဆီးထားပါတယ်သူတို့ကိုဗာပစ်မှုနဲ့မှတရားစွဲဆိုခြင်းမရှိသေးပေမဲ့ဘုံပြုတ်လုမှုနဲ့တန်တရားရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်တရုတ်နိုင်ငံကလူရားတဲ့ဟောင်ကောင်ရဲ့အကြီးဆုံးအုပ်ချုပ်ရေးမှုကိုရွေးချယ်မှုပြုလုပ်ဖို့အတွက်ဟောင်ကောင်ဥပဒေပြုလွှတ်တော်အမတ်တွေကအခုသတင်းပတ်အတွင်းမှာမဲပေးရွေးချယ်ရမှာဖြစ်ပါတယ်ခင်ဗျာ
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းတစ်ယောက်ထပ်တိုးလာပြန်ပါပြီ။အမေရိကန်နိုင်ငံက AMA ရောင်းဝယ်ရေးလုပ်ငန်းရှင်ဘီလီယံနာတထေးကြီးဒေါ်နယ်ထရမ့်ကသူ့လဲသမ္မတကိုယ်စားလှယ်လောင်းအဖြစ်ဝင်ရောက်ရှင်ပြိုင်မဲ့အကြောင်းနယူးယောက်မြို့ကမိုးမျော်အဆောက်အဦးကြီးတစ်ခုမှာအင်္ဂါနေ့ကကြေညာလိုက်တာပါ။ဝါရှင်တန်မှာရှိနေတဲ့နိုင်ငံသမားတွေဟာအတွေးခေါ်အမျှော်မြင်နေကြသူတွေလူပြော့လူညံ့နေဖြစ်တယ်လို့ဝေဖန်လိုက်ပြီး American Dream လို့ခေါ်တဲ့အမေရိကန်နိုင်ငံသားတိုင်း တိုးတက်ကြီးပွားအောင်ဆန်းဆောင်နိုင်စွမ်းရှိတယ်ဆိုတဲ့အိမ်မက်ဟာလည်းကွဲပြောင်းနေပြီလို့သူကပြောပါတယ်။ဒါပေမဲ့တကယ်လို့သူသာသမရအဖြစ်အရွေးခံရရင်နိုင်ငံကိုပုံမကြီးမားကောင်းမွန်တဲ့အဆင့်ရောက်အောင်ဆန်းဆောင်ပေးမှဖြစ်တယ်လို့အရင်ကတည်းကပုံမတောင့်တင်းခိုင်မာပြီးအမေရိကန်နိုင်ငံဟာကမ္ဘာကောင်းဆောင်နိုင်ငံပြန်ဖြစ်လာအောင်ကြိုးပမ်းပေးသွားမယ်လို့ပြောပါတယ်။သူ့ရဲ့စီးပွားရေးလုပ်ငန်းကျွမ်းကျင်တဲ့အတတ်ပညာကိုအသုံးပြုပြီးတော့လည်းပြည်ပကအလုပ်အကင်တွေအမေရိကန်နိုင်ငံကိုပြန်ရောက်လာအောင်ဆန်းဆောင်ပေးမယ်လို့ Trump ကပြောပါတယ်။ဒါအပြင်အကြမ်းဖက်မှုလုံခြုံရေးနဲ့လူမှုကြီးကြပ်ရေးကိစ္စရပ်တွေမှာလည်းတင်းတင်းကြပ်ကြပ်ကင်တွယ်ဖြေရှင်းသွားမယ်လို့သူကပြောပါတယ်။အကဲခတ်တွေကတော့ Trump အနေနဲ့ကိုယ်စားလှယ်အဖြစ်အရွေးခံရဖို့အခွင့်အလမ်းသိမ့်နေတယ်လို့ပြောကြပါတယ်
။ဗကောက်မြို့မှာဇွန်လ16ရက်နေ့ကကျင်းပတဲ့2018ခုနှစ်အတွက်ကမ္ဘာဖလားဘောလုံးပြိုင်ပွဲအတွက်ခြေစစ်ပွဲမှာတောင်ကိုရီးယားအသင်းကမြန်မာအသင်းကို2-0မရှိနဲ့အနိုင်ရရှိသွားပါတယ်။ထိုင်းနိုင်ငံရဲ့မြို့တော်မှာကျင်းပနေတဲ့အုပ်စုကြီးပြိုင်ပွဲအတွက်မှာပထမပိုင်း35မိနစ်မှာဆောင်ဟျုံမင်းကကန်တင်လိုက်တဲ့တောင်ကန်ဘောကိုဆောင်ကြီးဆောင်ကနေပြီးတော့ကောင်းတိုက်တွင်းယူခဲ့ပြီးတော့နောက်ပိုင်း68မိနစ်မှာဟောင်းဆောင်မင်းကရရှိတဲ့ပစ်ဒဏ်ဘောကိုအဝေးကနေကန်တွင်းယူခဲ့ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ဦးဆောင်မွေတို့ကကြေညာသွားတာပါ။အခုတော့သတင်းလွှာတွေကိုနားဆင်ရအောင်။ရခိုင်ပြည်နယ်ဘက်မှာ white cat ခေါ်ယာယီတပ်တိုက်ခံလက်မှတ်အနှံသူ၄သိန်းနီးပါးအတွက်ဒီရက်ပိုင်းအတွင်းမှာအစိမ်းအောင်နေထိုင်ခွင့်ကတ်တွေအသစ်ထပ်မံထုတ်လုပ်ပေးနေတဲ့အပေါ်မှာအနှံသူ၄သိန်းနီးပါးအနက်10ရက်ကတာကာလအတွင်းမှာအစိမ်းအောင်ကတ်ထုတ်သူ30ကျော်သာရှိနေပါတယ်။ဒီလိုထုတ်ယူသူနှဲပါမှုဟာအစိမ်းအောင်ကတ်အပေါ်စိတ်ဝင်စားမှုမရှိတာတွေနဲ့အတူတချို့ဒေသတွေမှာကတ်တစ်ထုတ်ပေးတာကိုမသိတာကြောင့်ဖြစ်ပါတယ်။ဒီသတင်းကိုတော့ VOA သတင်း6ကိုမိုးစော်ကပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့မြန်မာနိုင်ငံသားဥပဒေအရနိုင်ငံသားစီစစ်တဲ့မိုးပွင့်အထူးစီမံချက်အကောင့်ထဲပေါ်ဆောင်ရွက်ရာမှာ white card ခေါ်ယာယီတပ်တွေကလက်မှတ်တွေကိုပြန်လည်အနံဖို့ကြီးညာခဲ့တဲ့နောက်ရခိုင်ပြည်နယ်မှာ white card ကင်ဆောင်သူ6သိန်းကျော်အနက်3သိန်း9000ကျော်ဟာမေလကုန်ကပြန်လည်အနံခဲ့တာဖြစ်ပါတယ်white card အနံသူတွေကို card တစ်တမျိုးထပ်မံထုတ်ပေးရမှာတော့ဆယ်ရက်တာကာလအတွင်းမှာလူအနည်းငယ်သာပြန်လည်ထုတ်ယူခဲ့ကြကြောင်းလူဝင်မှုကြီးကြပ်ရေးနဲ့အမျိုးသားမှတ်ပုံနေရေးဦးစီးဌာနပြည်내ဦးစီးမှုဦးခင်ဆိုးကအခုလိုပြောပါတယ
် white card အနံတဲ့သူတွေကိုအခုလက်ရှိကျွန်တော်တို့နိုင်ငံသားစီစစ်ခံရမိသူဤတပ်တွေကကပြားဆိုတာလဲပြီးထုတ်ပေးနေပါတယ်အဲ့ဒါကတော့တရားလူရဲ့အသိလူရဲ့နည်းနည်းလေးနှမ်းပါတယ်ခင်ဗျာကာလနှစ်ကာလတက်သဘောလို့ပေါ့အခုကျွန်တော်တို့9ရက်နေ့ကစထုတ်ပြတာပါခင်ဗျာ38ကရှိပါပြီ38ကပေးထားပြီးပါတယ်စိုက်ကတ်ဒီအားလက်ခံတဲ့နေရာတိုင်းမှာအဲ့နေရာတိုင်းမှာကျွန်တော်တို့ရဲ့ဘုလက်ရှိကပြားထုတ်ပေးအဖွဲ့ကြီးအဲ့မှာကျွန်တော်တို့ဆောင်ပြီးလက်ခံဆောင်ရွက်ပေးနေပါတယ်ခင်ဗျာ
အစိုးရကပြားတဲ့ထုတ်ပေးချိန်မှာနိုင်ငံသားလျှောက်ထားတာကိုပါလက်ခံဆောင်ရွက်ပေးနေတယ်လို့ဦးခင်ဆိုးကဆက်ပြောပါတယ
်ဟိုအဲ့အပြာနုနဲ့အသေးနုနဲ့တန်းတာတဲ့ကပြားလေးကိုထုတ်ပေးနေရင်းနဲ့တို့နိုင်ငံသားပြုတ်ပွင့်ရပြီဆိုင်ရာရှောက်ထားမယ်ဆိုစစ်စစ်ပြီးပါတယ်။ဒါကိုရှောက်ထားနိုင်ပါတယ်။ရှောက်ရင်လည်းကျွန်တော်စစ်စစ်ပြီးပါမယ်ဆိုရှောက်သားတွေကိုစစ်စစ်ပြီးလက်ခံတဲ့အလုပ်ဆောင်ရွက်ပေးနေပါတယ်
။လက်ရှိထုတ်ပေးတဲ့အစိုးရကပ်ပြားတဲ့ဟာနေထိုင်ခွင့်အတွက်အမခံပြီးနိုင်ငံသားရှောက်ထားပြီးနောက်နိုင်ငံသားအဲ့နိုင်ငံသားနိုင်ငံသားပြုတ်ခွင့်ရသူစားတဲ့သတ်မှတ်ချက်ပေါ်မူတည်ပြီးဥပဒေအရခန်းစားခွင့်တွေရရှိမှဖြစ်ကြောင်းပြောပါတယ်။စစ်တွေမျိုးအောင်မင်္ဂလာဒုက္ခတဲ့စခန်းမှာနေထိုင်သူတဦးကတော့အစိမ်းရောင်ကတ်ကိုလက်မခံနိုင်ဘူးလို့ပြောပါတယ
်။နေထိုင်ခွင့်လက်မဆိုတာကအရေးပေးထားတဲ့ယာယီစစ်သည်ချက်လက်မထက်တော့ပိုပြီးအဆင့်တက်နေတဲ့ဟာတခုပဲဖြစ်တယ်။ကျွန်တော်တို့ကမြန်မာနိုင်ငံမှာနေထိုင်တဲ့လူတွေကျွန်တော်တို့နေပေါင်းများစွာရှိနေပြီ။ယာနဲ့ရှိပြီးရှိပြီ။ကျွန်တော်တို့လူရှင်နာကျွန်တော်တို့မြန်မာပြည်မှာဒီနိုင်ငံသားနဲ့ဆိုင်တဲ့အထောက်အထားတခုကိုပဲလူရှင်နေဒီလူအများစုကပေါ်ဒုက္ခသစ္စာမှာရောယောဒီမှာရောဒီစိတ်အောင်ကတ်နေထိုင်ခွင့်လက်မဲ့ကိုကျွန်တော်တို့လုံးဝမစင်စားဘူးလက်လက်မခံဘူးကျွန်တော်တို့ကတော့ဒီတိုင်းပဲနေသွားမှာပဲ
မောင်တော်မြုပ်ကန်အစ္စလမ်ဘာသာဝင်တဦးကတော့သူတို့စီမှာအစိတ်အောင်ကတ်ထုတ်ပေးတာမရှိသေးကြောင်းပြောပါတယ
်ကျွန်တော်အပြင်မှာကျတော့မောင်တော်မှာကျတော့အဲ့ဒီစီစားတာမလို့ရသေးပါဘူးအဲ့ကျွန်တော်မျိုးပေါ်မှာတော့မဆိုင်ရသေးဘူးနည်းမှလည်းမလို့ရမဆိုင်ရသေးပါဘူ
းမောင်တော်မျိုးကန်ကနိုင်ငံသားဖြစ်ခွင့်အရေးချင်းပြည့်မီတယ်ဆိုရင်ခီးတွာလာခွင့်အလုပ်လုပ်ကင်ခွင့်အပါဝင်နိုင်ငံသားအလုံးနဲ့ဒန်းတူတဲ့အခွင့်အရေးကိုရလိုကြောင်းပြောပါတယ်ပြီးခဲ့တဲ့နှစ်ကရခိုင်ပြည်နယ်ကမြို့နယ်အချို့မှာနိုင်ငံသားစီစဉ်မှုဆောင်ရွက်ရမှာဘင်္ဂလီဆိုတာကိုလက်မခံတာကြောင့်အခက်အခဲတွေရှိခဲ့ပါတယ်လောလောဆယ်မှာတော့အစိုးရကဘင်္ဂလီလို့ခေါ်တုံးဆွဲနေတဲ့ရခိုင်ပြည်နယ်ကအစ္စလမ်ဘာသာဝင်တွေကိုသူတို့နေထိုင်ရာမြို့နယ်ကကျော်လွန်ပြီးခီးသွွာလာမယ်ဆိုရင်သက်ဆိုင်ရာမြို့နယ်ဦးစီးဌာနကခွင့်ပြုချက်ရယူဖို့လိုအပ်နေပါတယ် တနင်္လာနေ့ကဂျနီဗာမြို့မှာကျင်းပတဲ့လူခွန်ရေးညီလာခံမှာကုလသမဂ္ဂလူခွန်ရေးမဟာမင်းကြီးကမြန်မာနိုင်ငံအတွင်းဖိနှိပ်ခံရတာတွေကြောင့်ထောင်နဲ့ချီတဲ့ရိုဟင်ဂျာတွေအစာရေစာမပါဘဲအိန္ဒိယသမုဒ္ဒရာထဲမှာမျိုးပါနေတဲ့ကိစ္စအတွက်စိုးရိမ်မိကြောင်းနဲ့ဒီပြဿနာရဲ့အခြေခံဖြစ်တဲ့ရိုဟင်ဂျာတွေကိုနိုင်ငံသားအဖြစ်အသိမှတ်ပြုရေးအပါအဝင်တခြားသက်ဆိုင်တဲ့အခွင့်အရေးတွေကိုမပေးမချင်းဒီပြဿနာဟာပြည်လည်မှာမဟုတ်ကြောင်းပြောဆိုပါတယ်မြန်မာအစိုးရကတော့လှေစည်းပြေးဒုက္ခသည်တွေဟာမြန်မာပြည်ကတွားရောက်သူတွေမဟုတ်ကြောင်းနဲ့ရခိုင်ပြည်နယ်ကအစ္စလာမ်ဘာသာဝင်တွေအရေးကိုနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နေကြောင်းထုတ်ပြန်ထားပါတယ်
။ကိုမိုးစောပြောပြသွားတာပါ။အခုတခါတော့လွတ်တော်ကသတင်းကိုနားဆင်ရမှာပါ။အမျိုးသားလွတ်တော်ကပြင်ဆင်ချက်နဲ့ပြန်လည်ပေးပို့လာတဲ့မြန်မာဗုဒ္ဓဘာသာဝင်အမျိုးသမီးများအထူးထိမ်းမြှခြင်းဥပဒေကြမ်းကိုပြည်သူလွတ်တော်မှလွတ်တော်ကိုယ်စားလှယ်အချို့ကမပြထမ်းတင်ကြောင်းထပ်ပြီးအဆိုတင်သွင်းခဲ့ပေမဲ့ရှုံးနိမ့်ခဲ့တယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ကပြောပါတယ်။နိုင်ငံတကာအနေနဲ့လူအခွင့်အရေးလှုပ်ရှားသူအမျိုးသမီးလှုပ်ရှားသူတွေဘက်ကဆန့်ကျင်ကန့်ကွက်နေတဲ့ကြားကပဲပြည်ထောင်စုလွတ်တော်မှာတင်သွင်းတဲ့ဒီတစ်ကြိမ်လွတ်တော်အစည်းအဝေးမှာသမ္မတလက်မှတ်ချုပ်အတည်ပြုပြထမ်းနိုင်ဖို့များတယ်လို့သိရပါတယ်။ဆက်တွယ်မေးမြန်းထားတဲ့မဆုမုံကတင်ပြပေးမှာပါရှင်။
မြန်မာဗုဒ္ဓဘာသာဝင်မိမများအထူးထိမ်းမြှားခြင်းဥပဒေချမ်းကိုပြည်သူ့လွတ်တော်မှဆွေးနွေးခဲ့ကြတော့ကဆန့်ကျင်ကန့်ကွက်ပြီးတော့မပြထမ်းတင်ကြောင်းအဆိုပြုခဲ့ကြပေမဲ့ရှုံးနိမ့်ခဲ့ပြီးတော့အမျိုးသားလွတ်တော်ကိုတင်ခဲ့ကြပြီးတဲ့နောက်မှာအမျိုးသားလွတ်တော်ကနေပြင်ဆင်ချက်တွေနဲ့အတူဇွန်လ15ရက်နေ့ကပြည်သူ့လွတ်တော်ကိုပြန်လည်ပေးပို့လာတဲ့အခါမှာပြည်သူ့လွတ်တော်မှလည်းလွတ်တော်ကိုယ်စားလှယ်တချို့ကလူမျိုးနဲ့ဘာသာကိုခွဲခြားဆက်ဆံတဲ့ဥပဒေမျိုးမြန်မာပြည်မှာမပြထမ်းတင်ဘူးဆိုတာကိုဒုတိယအကြိမ်ထပ်မံအဆိုတင်သွင်းခဲ့တယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်တွေကပြောပါတယ်မပြထမ်းသင့်ဘူးလို့တင်ခဲ့ပေမဲ့အများရဲ့ဆုံးဖြတ်ချက်အရအဲ့ဒီအဆိုကထပ်ပြီးတော့ရှုံးနိမ့်ခဲ့ပါတယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးရဲထွန်းကရှင်းပြပါတယ
်ဒီ NLD ပါတီကဒေါက်ခင်ဆန်းလိုင်ဦးခင်မောင်ဝင်းနဲ့တိုင်းသားကိုယ်စားလှယ်တွေကတော့ဒေါ်စာတလန်းတို့၃ယောက်ဆွေးနွေးကြတာပေါ့သူတို့ဆွေးနွေးကြတဲ့အချက်တွေကိုကြည့်လိုက်တဲ့အခါကျတော့သူတို့အရင်ပြည်သူ့လွတ်တော်မှာဆွေးနွေးတုန်းကပြောတဲ့လွတ်တော်ကဒီဥပဒေကိုမပြဌာန်းတဲ့အကြောင်းကိုပဲသူတို့ကအဓိကပြောနေကြတာဖြစ်တယ်။ဒီလိုဘာသာအယူဝါဒကွဲပြားတဲ့လူတွေအပေါ်မှာခွဲခြားပြီးတော့ဒီလိုထက်ဆန်တဲ့ဥပဒေမျိုးကိုဒီပြဌာန်းခြင်းဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘူးဆိုပြီးတော့အဲ့ဒါလိုထောက်ပြပြီးသူတို့ကဒီဒါကိုပြဌာန်းသင့်ပါဘူးဆိုပြီးတော့ပဲပြောတယ်။အဲ့တော့ကျွန်တော်လွတ်တော်ရဲ့အဆုံးပြတ်ကိုရယူတဲ့အခါမှာတော့သူတို့အဆိုရှုံးနိမ့်သွားတာပေါ့လေ။ဒါကြောင့်အခုဆက်လုပ်မှာတော့အမျိုးသားလွှတ်တော်နဲ့သဘောကွဲလွဲတဲ့အချက်တွေကိုကျွန်တော်တို့ကပြည်ထောင်စုလွှတ်တော်မှာဆွေးနွေးပြီးတဲ့အခါကျတော့မဲခွဲထုံးပြဖို့အတွက်ပြည်ထောင်စုလွှတ်တော်ကိုတင်မယ်ဆိုပြီးတော့အဲ့လိုဆုံးပြလိုက်တယ
်။ပြည်ထောင်စုလွှတ်တော်ကိုတင်သွင်းဆုံးဖြတ်ပြီးတဲ့အခါမှာတော့တမရထံကိုတင်ပြမှာဖြစ်ပြီးတော့တမရကနေပြီးတော့တမတ်ရဲ့အတွင်အကြောင်းပြန်လာမယ်ဆိုရင်ဒီ၁၂ကြိမ်မြောက်လွှတ်တော်အစည်းအဝေးမှာအတိပြုပြထမ်းနိုင်ခြင်းများပါတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးရဲထွန်းကရှင်းပြပါတယ်မြန်မာဗုဒ္ဓဘာသာဝင်မိန်းမများအထူးထိမ်းမြှားခြင်းဥပဒေချမ်းအပါအဝင်မျိုးဆောင်ဥပဒေတွေနဲ့ပတ်သက်လို့အမျိုးသမီးရေလှူရှားသူတွေနဲ့လူခွေလှူရှားသူတွေဘက်ကလွှတ်တော်ကိုကိုယ်တိုင်သွားရောက်ကြပြီးတော့ဒီဥပဒေနဲ့ပတ်သက်ပြီးမပြထမ်းတင်ကြောင်းဆွေးနွေးခဲ့ကြပေမဲ့လွှတ်တော်ဘက်ကလက်မခံခဲ့ဘူးလို့အမျိုးသမီးရေလှူရှားသူတွေကပြောပါတယ်အမျိုးသမီးတွေရဲ့အခွင့်အရေးချိုးဖောက်ခြင်းမခံရအောင်လှုပ်ဆောင်တာဖြစ်တယ်ဆိုတဲ့အကြောင်းပြချက်ကတော့ဒီဥပဒေထဲမှာလူခွေချိုးဖောက်မှုတွေရှိနေတဲ့အတွက်လက်ခံနိုင်စရာမရှိပါဘူးလို့အမျိုးသမီးရဲ့လှူရှားသူမခင်လေးကပြောပါတယ
်။ဆိုရှုံးနေဆိုတော့ဒါကတော့အမတို့မျှော်လင့်ပြီးသားပဲဒီဥပဒေလေးခုကိုစတင်ပြီးတော့တင်ကျင်းလာတဲ့ကဒါငငယ်ကြီးရဲ့တဲစီစီနဲ့လောက်တာမျိုးသမီးတွေကိုကာကွယ်ဖို့စည်းကမ်းကောင်းတက်နဲ့လောက်တာမဟုတ်ဘူးဆိုတာသိသားဖြစ်တဲ့အတွက်ဒီဥပဒေတွေကလိုအပ်တဲ့အချိန်ကျရင်သူတို့ပြဋ္ဌာန်းမှာပဲပူသူကဘလောက်ကန့်ကွက်ကန့်ကွက်လှုပ်တင်လို့လှုပ်ထင်လို့လှုပ်တယ်ဆိုတဲ့အဖြစ်တွေကပူပေါ်လင်းတဲ့အတွက်ဒီလက်ရှိလွှတ်တော်မှာရှိတဲ့အများစုသောလွှတ်တော်ကိုယ်စားလှယ်ရဲ့ဒီလူလူအပေါ်အထူးသဖြင့်အမျိုးသမီးတွေအပေါ်မှာထားတဲ့ရက်ဖက်ဖွဲ့စည်းပုံမှာထားတဲ့စိတ်ကြံဟာဘလောက်စိတ်ကြောင်းစေတနာမရှိဘူးလဲဆိုတာပေါ်လင်းတယ်ဒီလွှတ်တော်မှာမဟုတ်ဘူးအစိုးရလည်းလွှတ်တော်နဲ့ဒီကိစ္စမှာတော့ဟိုသဘောရဲရဲရှိပြီးတော့ဒါဟိုပလင်းတူဘူးဆိုပဲလို့တော့ကျွန်တော်ကအဲ့လိုပဲသုံးသပ်ပါတယ်
မြန်မာနိုင်ငံမှာမျိုးဆောင်ဥပဒေလိုလူတည်များတဲ့အမျိုးဘာသာသာသနာဆောက်ရှောက်ရေးဥပဒေတွေဟာနိုင်ငံတကာလူခွင့်ရေးဥပဒေတွေနဲ့ကိုက်ညီမှုမရှိတဲ့အတွက်နိုင်ငံတကာစံနှုန်းနဲ့ကိုက်ညီတဲ့ဥပဒေတွေကိုပြဋ္ဌာန်းမှုကုလသမဂ္ဂ၊ EU ဥရောပသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာကတိုက်တွန်းနေခြင်းလည်းဖြစ်ပါတယ်။ကိုယ်ခွေရာဘာသာမတူသူတွေကြားလက်ထပ်ထိမ်းရတာ၊ဘာသာကူးပြောင်းတာ၊တိုင်နောင်ထက်ပေါ်တဲ့မိသားစုစနစ်ဆိုင်ရာဥပဒေချမ်းတွေကိုတော့လွှတ်တော်ရင်းမှာဆွေးနွေးနေစေဖြစ်ပြီးလူ့ရေးထိန်းချုပ်မှုပါဝင်တဲ့ဥပဒေကိုတော့သမ္မတကလက်မှတ်ရေးထိုးပြီး ီပြည်တော်စုလွှတ်တော်မှအတည်ပြုပြီးဖြစ်ပါတယ်ရှင်
။မဆုမွန်ပြောပြသွားတာပါ။အခုတော့နောက်သတင်းပုတ်အနေနဲ့ဆန္ဒပြအလို့သမားတွေရဲ့နောက်ဆုံးရသတင်းအခြေအနေတွေကိုနှာစင်ရဖို့ရှိပါတယ်။လောက်ခလောက်ခလာစာကိုတိုးပေးရေးအနိုင်ဆုံးလောက်ခတွေကိုအာဆီယံဆန်နှုန်းအတိုင်းအမြန်ဆုံးသတ်မှတ်ပြထန်ရေးအတွက်ဆန္ဒပြတဲ့ Corset နဲ့ Ford Glory အထည်ချုပ်ဆက်ယုံကအလို့သမားတွေထဲက6ဦးကိုရုံးရင်းဆန်ခတ်မှုနဲ့အင်းစိန်ထောင်မှာချုပ်နှောင်ထားရကနေအမခန့်ချက်နဲ့မနေ့ကပြန်လွတ်ပေးလိုက်ပါတယ်ဒီအခြေအနေကိုထိုင်းအခြေစိုက် VOA သတင်းထောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကလူရေထောင်ကနန်းလောက်နဲ့စုပေါင်းတပိတ်မောက်ဆန္ဒပြကြတဲ့ Cost အထည်ချုပ်ဆက်ယုံ Folk Glory အထည်ချုပ်ဆက်ယုံ Elan မြန်မာအထည်ချုပ်ဆက်ယုံတို့ကလုံသမားတွေကိုအာဏာပိုင်တွေကလူစုခွဲရိုက်နှက်ဖမ်းဆီးပြီးအင်းစိန်ထောင်ကိုပို့ခဲ့တာပါသူတို့ကိုပုံမှန်၁၄ခွန်ရုံးရင်းဆန်ခတ်မှုနိုင်ငံတော်အကြီးညိုပြက်စီမှုပုံမှန်905ခွေခွင့်ပြုမိတ်မရပဲစီတန်းလဲလဲမှုပုံမှန်18တိုးနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်အဲ့ဒီထဲကရုံးရင်းဆန်ခတ်မှုနဲ့တရားစွဲဆိုခံရသူ6ဦးကိုရန်ငင်းမြို့နယ်တရားရုံးကနေအာမခံနဲ့ပြန်လွတ်ပေးခဲ့တာဖြစ်ကြောင်းလုံသမားတွေရဲ့ရှေ့နေဒေါ်ဝင့်ဝါထွန်းကအခုလိုပြောပါတယ
်ဒီနေ့ကကျတော့ဒီရခံကသူတို့ဆိုစရာဒီရခံကဒီနေ့ဒီရခံကဆိုလို့ရှင်14ရောက်ပေါ့မှာဒီကလေးရောက်သွားကြတာဒါဒီအစ်ကိုကြီးတရားရုံးမှာဆိုလို့ရှင်ဒါ149နဲ့ဆွဲထားတာမှာတယောက်တော့အမခံတာ770နဲ့ပေါ့နော်အမခံတယ်ဆိုတာဒီတယောက်ကိုနှစ်ယောက်ကအမခံပြီးတော့ထိတွေ့ကြမှုလို့တယောက်ကို320တန်းအမခံခံဝင်ပေါ့နော်ခံဝင်တဘောမျိုးနဲ့ဒီအမခံလက်မှတ်ထိုးခဲ့ရပါတယ်မှာဒီနေ့ပေးတာမှာမှ6ယောက်ပေးပါတယ်မှာ
ပြန်လည်လွတ်မြောက်လာခဲ့သူမအေးဆန္ဒဝင်းကတော့တချို့လေပုံမှန်905ခခွေးနဲ့ဖမ်းဆီးခံရသူတွေပါတဲ့အတွက်အာမခံမရတာတွေရှိကြောင်းတချို့ကတော့အာမခံနဲ့ထုတ်လို့ရတဲ့အမှုဖြစ်ပေမဲ့ဆင်းရဲနှွမ်းပါတဲ့အတွက်အာမခံပေးမဲ့သူမရှိတာကြောင့်ထွက်လို့မရသေးကြောင်းပြောပြပါတယ
်ခုအင်းစိတ်ဆောင်တော့မှလက်ရှိလုံးလုံးနဲ့ကြံခဲ့တာတော့ဒေါက်တာအမေကတော့ဟို905တည်းကြီးသူမထွက်ရတာ9ယောက်ရှိပါမှ905ခခွေးပါတယ်တကယ်မို့လို့အာမခံများတဲ့လူကြီးကတက်9ယောက်ရှိတယ်ဒါအလုကမာကူကြီးဆောက်ဝေးပေးပြီးလည်းပါတယ်အလုကမာကောင်းဆောင်ဆောက်လည်းပါတယ်ပါတယ်ညီမတို့တပိတ်ကိုနဲ့ဒီကြည့်ကြုံခံရတယ်မလာပိုင်း20ရက်နေ့မှာတခါဆလာပိုင်း20ရက်နေ့ဒီပေါ်ပေါ်ငါးနိုင်လောက်ကနေစပြီးတော့တခါဖြိုးခွဲအဲ့9နိုင်လောက်ဖြိုးခွဲတဲ့အချိန်တော့ကြတော့မမတုတ်တွေနဲ့ရဲဝင်တဲ့နေရည်ကြီးတာဖြိုးခွဲတယ်အဲ့လိုမျိုးတကြိမ်တုံပြီးတဲ့အချိန်မှာမှဒီ3လပိုင်း4ရက်နေ့မှာကြတော့မမတုတ်တွေနဲ့ဒီရဲဝင်တဲ့နေအပြင်ကိုတော့မှစာအုပ်နဲ့လက်သက်ညီပြတ်ထားပြီးတဲ့လူပိုင်းကြီးလူရန်သားကြီးအဲ့လိုမျိုးတော့ဘယ်အမှန်မသိတဲ့လူတွေကညီမတို့အဲ့လိုမျိုးသိရိုက်လာကိုရကြောအဲ့ဆန်းကြီးခံရတာကညီမကိုယ်တိုင်မှပါဒီမှာညီမတို့ခေါ်ပါတယ်ရန်ကြီးကိုခေါ်ရတယ်ပြီးတော့အင်းစိတ်ထောင်ကိုပို့တယ်ငါရဲ့လေကိုလေးဘက်သူတို့ကမတရားဆန်းကြီးရိုင်းနေတဲ့ရဲတွေဟာပဲပြန်ပြီးတော့တရားလိုဖြစ်မဲ့ပဲသူတို့တွေကပြန်ပြီးတော့ညီမတို့ကိုဆွဲဆိုတာဖြစ်နေတယ
်အဖမ်းခံရသူတွေနဲ့ပတ်သက်လို့တရားမျှတမှုမရှိကြောင်းနဲ့အသက်ဆိုင်တဲ့သူတွေပါအဖမ်းဆီးခံရပြီးတရားစွဲဆိုခံရမှုတွေရှိနေတယ်လို့လည်းရှေ့နေဖြစ်သူဒေါ်ဝင်းဝါထွန်းကဆက်ပြောသွားပါတယ်
။ပုံမှန်149နဲ့ဆွဲရတဲ့အမှုမှာအမကလေးတွေအကုန်လုံးကသူတို့တွေရဲ့တဦးချင်းတွေတဦးချင်းတွေရဲ့ရပိုင်ခွင့်လေးတွေကိုတောင်းဆိုကြတာပါမှသူတို့ရဲ့ရပိုင်ခွင့်လေးတွေကိုတောင်းဆိုတဲ့အချိန်ဒီပေါ်မှာနှိမ့်နိုင်တာနေပြီးတော့မှဒီလောက်နှိမ့်နိုင်မပြီးတဲ့အချိန်ကြီးကနေပြီးတော့မှသူတို့ပြောဆိုတဲ့တပိတ်စခန်းဆိုတဲ့ဥစ္စာကြီးသူတို့ရဲ့ဆွဲရတဲ့ပုံစံမျိုးကြီးနဲ့ကလေးတွေကအမျိုးမျိုးပေါ့နော်အဲ့ဒီမှာနောက်ထပ်အဲဒီမှာဒီလဲဆိုလို့ရှိရင်ဒီကလေးတွေကိုတွားပြီးတော့စကားပြောတဲ့လူသူ့မှာသာဒီအိမ်မှာနေပြီးခင်းစားနေတဲ့လူလက်အမျိုးမျိုးနဲ့အမဥမာစကားပြောစရာရှိရဲ့ဟိနိုင်းသူကြီးခေါ်ပြီးကမှခံသွားတယ်အမျိုးမျိုးသောပုံစံနဲ့ပေါ်ကြစားလာတဲ့ပုံစံနဲ့ဒါကလေးတွေကိုမတရားဖန်ဆီးထားတာကိုတွေ့ရှိရတယ်မှာဒီပုံမှန်149ဆိုတာရုံးရင်းစံကတ်မှုရုံးစံကတ်မှုဆိုတာအမပြောရလို့ရှိရင်ထောင်ခံကလည်းနှစ်နှစ်ချီကိုဖြောက်လို့ရတဲ့အတွက်ကြောင့်မို့လားအမှုအသေးလို့ပြောလို့ရတယ်ဒါနဲ့ကလေးတွေမှာအခုဘာပြဿနာတွေ့ရလဲဆိုတော့အမကပြီးဖို့အတွက်ကိုအမကကလေးတွေကိုလိုက်ပေးမယ်လူဆိုတာသူတို့ရက်ွက်ထမှာမရှိပါဘူးဒီအမှုကပုံမှန်ပေးပြီးမယ်လို့ကြီးကြီးကျယ်ကျယ်ဖြစ်ထားတဲ့အမှုဖြစ်တဲ့အတွက်ကြောင့်မို့လို့ကြောက်လန့်ပြီးတော့အမကလိုက်ပေးမယ်လူဆိုတာမရှိတော့ကိုရှားပါတယ
်ဖေဖော်ဝါရီလတုန်းကတော့ဆက်ရောင်အတော်များများစုပေါင်းပြီးတပိတ်မောက်ဆန္ဒပြခဲ့ကြရမှာအစိုးရကသူပူအကျန်းဖက်ဆန္ဒပြလို့သမားများသိရှိနိုင်ရဆိုပြီးသတင်းထုတ်ပြန်ခဲ့ပါတယ်ဒီထဲမှာအကျန်းဖက်တောင်းဆိုမှုတွေပိတ်ဆို့ဆန္ဒပြမှုတွေပါဝင်ရဲရွာအေဂျင့်တာယာရေးနဲ့တရားဥပဒေစိုးမိုးရေးကိုထိခိုက်ပျက်ပြားစေတဲ့လုပ်ရက်တွေနဲ့ပါဝင်ပတ်သက်သူတွေသွေးထိုးလုံစွာအားပေးအမြောက်ပြုလုပ်သူတွေကိုတည်ဆဲဥပဒေအရအရေးယူမယ်လို့ပြောဆိုခဲ့ပါတယ်အဲဒီနောက်မှာတော့အလို့သမားတွေကိုဖမ်းဆီးရေးယူမှုတွေလုပ်ခဲ့တာပါအဲ့ဒီအချိန်တုန်းကထောင်ထဲချီရှိတဲ့စက်ရုံ၃ရုံကအလို့သမားတွေတောင်းဆိုခဲ့တာကတော့လောအားကလစာကိုတွန်းမြင့်ပေးဖို့အ ਨੇ စုံလောအားကဈေးနှုန်းတွေကိုအာဆီယံဆန်နှုန်းတွေနဲ့အညီအမြန်ဆုံးသတ်မှတ်ပြဋ္ဌာန်းပေးဖို့ဥပဒေကိုမလေးစားတဲ့လုပ်ငန်းရှင်တွေကိုအရေးယူဆောင်ရွက်ပေးဖို့အလုပ်သမားများသပိတ်မောက်နေတဲ့ကာလအတွင်းလောအားကလစာပေးဖို့ တပိမောက်နေတဲ့လုံသမားတွေကိုအေးအေးယူဆောင်ရွက်ခြင်းမလုပ်ဖို့ဆိုတဲ့တောင်းဆိုချက်တွေပါဝင်ပါတယ်ရှင်
။မအေးမှာပြောပြသွားတာပါ။အခုတခါတော့အန်ဒီရဲ့အများပြီးပင်လယ်ခီးကိုဖျက်ပြီးအင်ဒိုနီးရှားနိုင်ငံကဒုက္ခသည်စခန်းတွေမှာအာရှကလေးစီးပြေးရပေါင်းများစွာကိုကူညီရမှာအင်ဒိုနီးရှားအာချေးဒေတာဟာထင်ရှားတဲ့အခန်းကဏ္ဍမှာပါဝင်လာပါတယ်။ဒီသတင်းကိုတော့ဘန်ကောက်မြို့ကနေ Rob Corbin ကသတင်းပေးပို့ထားတာကိုငြိမ်ဝဲအောင်ပြောပြမှာပါရှင်
။ဒေသခံ150တိပင်လယ်ပြင်မှာကယ်တင်ခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေနဲ့မြန်မာပြည်ကရိုဟင်ဂျာမွတ်စလင်တွေစုစုပေါင်း 2,000 လောက်အင်ဒိုနီးရှားမြောက်ပိုင်းအာချေးဒေတာကယာယီစခန်းတွေမှာရှိပါတယ်။ဒေသန္တရသဘောတူညီချက်အရဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကိုသူတို့ဌာနေပြန်ပို့သွားမှာဖြစ်ပေမဲ့ရိုဟင်ဂျာမွတ်စလင်တွေကိုတော့ဒီစခန်းမှာတစ်နှစ်လောက်ဆက်နေခွင့်ပြုမှာဖြစ်ပါတယ်။လူမောင်ကိုကူးသူတွေဆွန့်ပစ်ခဲ့တာကြောင့်ဆက်လီတွေနဲ့ပင်လယ်ပြင်ထဲမျောခဲ့တဲ့ရိုဟင်ဂျာတွေအတွက်ခူလုံဖို့နောက်ဆုံးအခွင့်အရေးရတဲ့နေရာကတော့အာချေးဒေတာပဲဖြစ်ပါတယ်။ဒေသခံတက္ကသိုလ်တွေကပဲရိုဟင်ဂျာတွေကိုကယ်တင်ဖို့ဆန္ဒရှိကြတာပါလို့အာချီဒေသမှာလူသားချင်းစာနာရေးနဲ့သုတေသနလုပ်ငန်းတွေလုပ်နေတဲ့လီလီယန်ဖန်ကပြောပါတယ
် A place like Aceh which itself was affected by 30 years of conflict is probably the one place in the region that's really you know welcomed the Rohingya that has really welcomed them with such a humanitarian
ရိုဟင်ဂျာတွေကိုကျိုးကျိုးလက်ခံမိဘူးဆိုလို့နှစ်ပေါင်း30လောက်ပြည်ပခါတွေရင်ဆိုင်ခဲ့ရတယ်အာချေလူဒေတာမျိုးတစ်ခုလောက်ပဲရှိမယ်လို့ထင်ပါလေတကယ်ကိုလူသားချင်းစာနာစိတ်နဲ့လက်ခံတာပါအသက်အန္တရာယ်ကြုံနေကြရတဲ့သူတွေကိုကယ်ဆယ်ဖို့ဒေတာတွင်းကောနိုင်ငံတကာရရောဘာမှလှုပ်ဆောင်တာမျိုးမရှိတာနဲ့ပတ်သက်လို့ကျမတိတ်ကိုစိတ်ပြေရပါတယ
်အာချေပြည်သူတွေဟာဒုက္ခကိုကြုံမှုကြသူတွေဖြစ်ပါတယ်ဒီပြည်နယ်ဟာခွဲထွက်ရေးအတွက်နှစ်ပေါင်း30လောက်အကြမ်းဖက်မငြိမ်သက်မှုတွေကြုံခဲ့ရတယ်လို့2004ခုနှစ်ကရင်ဆိုင်ခဲ့ရတဲ့ငလျင်နဲ့ဆူနာမီတန်ကြောင့်အာချေးဒေသမှာပဲလူတသိန်းခွဲလောက်သေဆုံးခဲ့ရပါတယ်။အင်ဒိုနီးရှားအစိုးရအာဏာပိုင်တွေဟာလေစီးဒုက္ခသည်ကိုသွားမကယ်တဲ့အပြင်ဒီကိစ္စမှာဝင်မပါကြဖို့တံငါသည်တွေကိုတားမြစ်ခဲ့ကြပေမဲ့တံငါသည်တွေကတော့ဒါကိုမလိုက်နာခဲ့ကြပါဘူး။အင်ဒိုနီးရှားစစ်တပ်ကဆိုရင်အစိုးရပိုင်းမှာငါးဖန်သမားတွေရဲ့လုတ်ခွင့်ပါမစ်တွေသိမ်းခဲ့တာမျိုးသူတို့ဆက်လီတွေကိုဒဏ်ရိုက်တာမျိုးလုပ်ခဲ့ပေမဲ့အဲ့ဒီတံငါသည်တွေကကယ်ဆယ်ရှာဖွေရေးတွေဆက်လုပ်ခဲ့တယ်လို့မစ်ဖန်ကပြောပါတယ်။
The bright spot, I think, has been the fact that ordinary people, right? So fishermen, actually, fishermen and villagers, and people who, in Aceh in particular, have themselves been victims of conflict.
The fishermen themselves, actually, not just the search. So, they have been able to get the fish and the fish. They have been able to get the fish and the fish. They have been able to get the fish and the fish. They have been able to get the fish and the fish. They have been able to get the fish.
ရခိုင်ပြည်နယ်မှာအကြမ်းဖက်နှိပ်စက်မှုနဲ့ဝိုင်းကျဉ်ခံရတာကြောင့်နိုင်ငံမဲ့ဖြစ်တဲ့ရိုဟင်ဂျာမွတ်စလင်အများစုဟာအဲ့ဒီဒေသကနေထွက်ပြေးနေကြတာတနည်းတခြားပိုများလာနေပါတယ်။ဒီအခြေအနေတွေကသူတို့ကိုလူမောင်းခိုးတွေလက်ထဲရောက်အောင်တွန်းပို့လိုက်သလိုဖြစ်သွားပြီးဆက်လီတွေနဲ့ပင်လယ်ခီးကိုအသက်ဆွန့်ရင်းမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုရောက်လာကြပါတယ်။ရိုဟင်ဂျာတွေပါတဲ့ပထမဦးဆုံးဆက်လီကိုမေလ10ရက်နေ့ကအာချေးဒေသမှာရှာတွေ့ခဲ့ပြီးနောက်တစ်စင်းကိုတော့မေလ15ရက်နေ့မှာတွေ့ခဲ့ပါတယ်။နောက်ဆုံးဆက်လက်တစည်းကိုတော့မေလ20ရက်နေ့ကအာချေးဒေသမှာရှာတွေ့ခဲ့ပါတယ်။အာချေးဒေသကဒုက္ခသည်စခန်းတွေကိုအင်ဒိုနီးရှားအစိုးရကကူညီပံ့ပိုးခဲ့ပြီးဘင်္ဂလားဒေ့ရှ်နိုင်ငံသားတွေနဲ့ရိုဟင်ဂျာတွေအတွက်ဒေါ်လာ 38,000 နီးပါးထုတ်ပေးခဲ့ပါတယ်။ရိုဟင်ဂျာကူညီဆောင်ရှောက်ရေးလုပ်နေတဲ့ Equal Harmony Together Foundation ကဝန်ထမ်းဖြစ်တဲ့ထိုက်ထိုက်ဆိုသူကတော့စခန်းတွေကဒုက္ခသည်အများစုဟာသူတို့အနာဂတ်အတွက်စိုးရိမ်နေကြသလိုရခိုင်မှာကြံခဲ့တဲ့မိသားစုဝင်တွေအတွက်လည်းစိတ်ပူနေကြတယ်လို့ပြောပါတယ
် For the Rohingya the government said they will shelter for 1 year in Aceh but they still everyone would like to
Aceh ရဒုက္ခသည်စခန်းတွေမှာရိုဟင်ဂျာတွေတနည်းအထိနေထိုင်ခွင့်ရှိတယ်လို့အင်ဒိုနီးရှားအစိုးရကပြောပေမဲ့အဲ့ဒီနောက်ပိုင်းမှာသူတို့ဘယ်လိုဆက်လုပ်ရမလဲဆိုတာအားလုံးကသိချင်နေကြတာပါမြန်မာပြည်ကိုပြန်ပို့မှာလားအာချေးမှာဆက်နေထိုင်ခွင့်ရှိမလားဒါမှမဟုတ်တခြားတနေရာမှာသူတို့အခြေချခွင့်ရမလားဆိုတာသိချင်နေတာပါ။အ
ာချေးဒုက္ခသည်စခန်းတွေကအမျိုးသမီးတချို့ဆိုရင်သူတို့ခင်မွန်းတွေဟာ2012-13ကလေးကမြန်မာပြည်ကနေထွက်ခွာသွားခဲ့ကြပြီးမလေးရှားမှာရှိနေကြတယ်လို့ယုံကြည်ရကြောင်းသူမကပြောပါတယ်။မွတ်စလင်ဥပုပ်လရမဒန်ကာလပြီးရင်တော့သူတို့ခင်မွန်းတွေဒီကိုလိုက်လာကြလိမ့်မယ်လို့ထင်ကြောင်းသူကပြောပါတယ်။မြန်မာနိုင်ငံမှာကြံ့နေသေးတဲ့ရိုဟင်ဂျာအစုအသင်တွေကတော့အော်တိုဘာလပင်လယ်ပြင်ငြိမ်သက်တဲ့အချိန်ထိမဆောင်တော့ပဲအခုလိုမုတ်တုံမိုးကာလမှာပဲအန္တရာယ်များတဲ့ပင်လယ်ခီးကိုဖျက်လာွယ်ရှိနေပါတယ် ရိုဟင်ဂျာတွေရင်ဆိုင်နေရတဲ့ဘေးဒုက္ခကိုမြန်မာအစိုးရကဆက်ပြီးလှစ်လျူရှုနေအောင်မယ်ဆိုရင်တော့ရိုဟင်ဂျာတွေဟာအနေအများနဲ့ပင်လယ်ခီးကိုထတ်ထွက်လာကြအောင်မယ်လို့လူအခွင့်အရေးလှုပ်ရှားသူတွေကပြောပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန
်မင်္ဂလာမနက်ခင်ပါရှင် VOA American အသံကပုံထုနေ့မနေ့ပတ်အစီအစဉ်တွေကိုအသံလွှင့်နေပါတယ်ရှင်အခုဒုတိယပိုင်းအစီအစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40 50လိုင်းလက်မီတာ190တို့ကပါတိုးချဲ့ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းမှာတော့ကမ္ဘာမီဒီယာတွေထက်မြန်မာအကြောင်းAmerican Indian တို့အင်္ဂလိပ်စာသင်ခန်းစာပို့ချချက်တွေနဲ့အတူဓာတ်ရိုက်လေးလိုင်းအစီအစဉ်မှာတော့အရှိတောင်အာရှစီးဂိမ်းမှာမြန်မာဘောလုံးပွဲအသင်းကဘောလုံးပွဲအထိတက်ရောက်လမ်းနိုင်တဲ့အပေါ်ဘယ်လိုမြင်ကြပါသလဲရှင
်ကျွန်တော်တို့ကတော့စိတ်ဓာတ်နဲ့ကြိုးစားမှုပဲရှိပါတယ်တဲ့အဲ့တော့ကလေးတွေဘောလုံးပွဲတက်တာပြင်းနိုင်နိုင်တာဟလာဟိုထိုင်းကိုကြိုးစားရကြတာတော့ကျွန်တော်ကိုယ်ပြီးပါတယ်အများကြီး
အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအပြည့်အစုံကိုပြန်လည်နားဆင်ရမှာပါအခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းကိုမူလဆောင်ပါရှင်အပေါ်မပြတ်ဦးကျော်စံသားကစူးစီးတင်ဆက်ထားတာကိုနားဆင်ရအောင
်ဒီ Guardian သတင်းစာထဲမှာဆောင်ပါရှင်ပီတာဖွန်ဖန်ကမြန်မာနိုင်ငံဒီမိုကရေစီအလားအလာတုံ့ပြန်ထားတဲ့အကြောင်းကိုဥစွာတင်ပြလိုပါတယ်ရာစုဝတ်အတွင်းမြန်မာနိုင်ငံမှာပထမအဆုံးဒီမိုကရေစီအစွဲတရက်ပေါ်ထွက်လာမယ့်အလားအလာရှိနေပါတယ်ရွေးကောက်ပွဲကိုနိုင်ငံတကာကြီးကြပ်ရေးအဖွဲ့ကစောင့်ကြည့်ကြမှာပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအပြတ်အသတ်အနိုင်ရရှိတာမဟုတ်တောင်အင်အားကြီးတဲ့ပါတီတစ်ခုအဖြစ်ပေါ်ထွန်းလာမှာဖြစ်ပါတယ်။တန်တမန်တွေကသူတို့ရဲ့စိုးရင်စစ်ကိုနှီးမျိုးစုံနဲ့တန်တမန်အသုံးနှုတ်တွေသုံးပြီးဖော်ပြနေကြပေမဲ့တခုရီးသောအဓိပ္ပာယ်ကတော့လက်မနစ်ဟာအခက်အခဲတွေပေါ်ကျွမ်းရမယ့်နှစ်ဖြစ်တယ်ဆိုတာပဲဖြစ်ပါတယ်။မျောလင့်ထားတာတွေဖြစ်စေချင်တာတွေကစိတ်များနေလေတော့အဲ့ဒါတွေအားလုံးကိုဘယ်သူကမှတထိုင်တည်းမှဖြစ်ဆွတ်ပေးနိုင်မှာမဟုတ်ပါဘူး။ရောင်းဆန်းစုကြည်အနာရရှိလာရင်အားလုံးအဆင်ပြေသွားမှာပဲကောင်းသွားမှာပဲလို့လည်းလူတွေကထင်နေကြပါတယ်။ဒေါန်ဆန်းစုကြည်ကလည်းသူတို့ပါတီအနာရလာရင်ဘယ်လိုမူဝါဒနဲ့ဘာလုပ်မယ်ဆိုတာတခွန်းမှမပြောသေးပါဘူး။သူ့ပါတီကလူတချို့ကတော့သူတို့ပါတီဟာဘလောက်ရိုးသားဖြောင့်မတ်မှုရှိတယ်ဆိုတာကိုပြောနေကြပါတယ်။ဒါပေမဲ့အဓိကပြဿနာကတော့သူတို့ပါတီဝင်တွေထဲမှာလူကြီးကရင်ရှိတဲ့လူတွေရှားပါနေတဲ့ကိစ္စပဲဖြစ်ပါတယ်။အဲတချိန်ထဲမှာပဲဒေါန်ဆန်းစုကြည်ဟာအရာရာကိုအစ်စ်ကစပြီးတော့ပြောင်းလဲပြစ်နိုင်တဲ့အတွက်ဆိုပြီးတော့စီးပွားရေးလောကသားတချို့စိုးရင်ပူပင်နေကြတယ်လို့လည်းရေးသားထားပါတယ်။အာနာရှင်စနစ်အောက်မှာနေလာခဲ့ရတဲ့ပြည်သူတွေအဖို့ကတော့မျောလင့်တာတွေမဖြစ်မမျောလင့်တာတွေဖြစ်ဆိုတဲ့အခြေအနေမျိုးယူနေပါပြီ။သမ္မတဦးသိန်းစင်ကဖွဲ့စည်းပုံဥပဒေပြင်ဆင်ရေးအတွက်မေလမှာဆန္ဒခိုင်ဘွတ်တရားလုံမယ်လို့ဟိုတုန်းကကတိပြုခဲ့ပေမဲ့အခုခါမှာမေလကျော်လွန်သွားခဲ့ပါပြီ။ဘာမှဖြစ်မလာခဲ့ပါဘူး။တခါ2010ဂျက်ဖြတ်ရွေးကောက်ပွဲမှာ NLD ကအပြတ်သတ်နိုင်သွားတော့2014မှာလုံရမယ်ဂျက်ဖြတ်ရွေးကောက်ပွဲကိုဈေးကုန်တယ်ဆိုပြီးတော့ဖျက်သိမ်းပစ်ခဲ့ပါရတယ်။ဒါမျိုးတွေကယူနေပါပြီ။အခုလည်းအမျိုးမျိုးတွက်ဆနေကြပါလေ။ပထမတွက်ဆချက်တစ်ခုကတော့ဖွဲ့စည်းပုံကမပြင်း NLD ကရွေးကောက်ပွဲကိုသဘိန်ပေါက်လိုက်မယ်ဆိုတဲ့ကိစ္စဖြစ်ပါတယ်။တကယ်လို့သာသဘိန်မှောက်ခဲ့ရင်တဟာ NLD ပါတီရဲ့နိုင်ငံရေးသေရောက်ကြံစီမှု political suicide ဖြစ်ပါလိမ့်မယ်။ဒုတိယတွက်ချက်နေရတာတစ်ခုကတော့ဒေါန်ဆန်းစုကြည်ဟာသူရဥရှင်မနန်တွဲပြီးတော့ညွန်ပေါင်းအစိုးရဖွဲ့မယ်လို့ဆိုနေကြတာပါ။တခါနောက်တစ်ချက်ကတော့သမ္မတဦးသိန်းစင်ကပြည်လုံးကျွတ်အပြစ်ရစဲရေးသဘောတူညီချက်ကိုမရရှိနိုင်တဲ့အတွက်ရွေးကောက်ပွဲကိုရွှေ့ဆိုင်းပြစ်လိမ့်မယ်လို့တွက်ကြပါတယ်။နောက်တစ်ချို့ကလည်းပဲဒီရွေးကောက်ပွဲမတိုင်ခင်မှာစစ်တပ်ကအနာသိမ်းသွားနိုင်တယ်လို့လည်းဆိုနေကြပါလေ။ဘယ်ဟာကိုမှဖြစ်မလာနိုင်ဘူးလို့တော့အပြတ်ပြောလို့မရပါဘူး။ဒါပေမဲ့အစေချာဆုံးတစ်ခုကတော့လာမယ့်ရွေးကောက်ပွဲရလဟာဘယ်လိုပဲဖြစ်ဖြစ်မြန်မာနိုင်ငံမှာစစ်တပ်အင်အားဆက်လက်ကြီးစိုးနေမှာဖြစ်တယ်ဆိုတဲ့အချက်ပဲလို့ရေးသားထားပါခင်ဗျာ။ဒေါန်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခရီးစဉ်ကိုကြည့်ပြီးတော့ဒေါန်ဆန်းစုကြည်ဟာ politician or idealist ဆိုတဲ့ sense ချက်ကို Michel Pena က asiancorrespondent.com မှာရေးသားထားတာလည်းအကျဉ်းတင်ပြလိုပါတယ်။ဒေါန်ဆန်းစုကြည်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖို့တရုတ်အပါဝင်ကမ္ဘာအင်အားကြီးနိုင်ငံတွေရဲ့ထောက်ခံမှုကိုရရှိခြင်းဟာပြည်တွင်းမှာရွေးကောက်ပွဲနိုင်တယ်လို့အရေးကြီးလာပါတယ်။တရုတ်နိုင်ငံရဲ့ငြိမ်းချမ်းရေးနိုဘယ်ဆုရှင်ထိမ့်သိမ်းခံရတဲ့ကိစ္စကိုတခွန်းမှမပြောခဲ့တဲ့အတွက်ကြောင့်တချို့ဝေဖန်ကြပါတယ်ဒေါန်ဆန်းစုကြည်ကို။ဒါပေမဲ့ဒေါန်ဆန်းစုကြည်ကတရုတ်နိုင်ငံကိုဒီမိုကရေစီလက်ချာပေးဖို့ဆွဲရောက်ခဲ့တာမဟုတ်ခဲ့ပါဘူး။ဒီလိုပြောဆိုချက်ကိုတရုတ်ကလည်းဘယ်တော့မှဂရုမစိုက်ပါဘူး။ဥပမာအဖြစ်ဆိုရင်နော်ဝေးနိုင်ငံကလူကြားပုဂ္ဂိုလ်ငြိမ်းချမ်းရေးနိုဘယ်ဆုချီးမြှင့်ခဲ့တဲ့အတွက်တောင်မှနှစ်နိုင်ငံကြားကုံသွယ်ရေးမှပြဿနာတွေတက်ခဲ့ရတာတွေရှိပါတယ်။ဆိုတော့ဒေါန်ဆန်းစုကြည်ကိုလည်းနိုင်ငံရေးသမားတယောက်အနေနဲ့မြင်ကြတာဟာအကောင်းဆုံးပဲဖြစ်ပါလိမ့်မယ်။ လူခွင့်ရေးလှုပ်ရှားသူဘဝကနေပြီးတော့အဆုံးအမြတ်ကိုတွက်ဆပြီးပြောဆိုရတဲ့နိုင်ငံရေးသမားအဖြစ်ပြောင်းလဲသွားတဲ့အတွက်ဝေဖန်ခံရမှုတွေကိုတော့ဘယ်သူမှရှောင်လွှဲနိုင်မှာမဟုတ်ပါဘူး။ဒါပေမဲ့နိုင်ငံရေးဆိုတာအပေးယူလို့ရညှိနှိုင်းရတဲ့ကစားနည်းရတာဖြစ်တယ်လို့ရည်သားထားပါခင်ဗျာ
။ကမ္ဘာမီဒီယာတွေထဲမှာမြန်မာနိုင်ငံအကြောင်းအပြီးဒေါ်လာသန်းတင်ဆက်တဲ့ American Indian သုံးအင်္ဂလိပ်စာကိုတင်ဆက်မှာဖြစ်ပါရဲ့ရှင်။
ဒီကိမ်းနဲ့တင်ပြမယ့် idiom အသုံးကတော့
whistle blower
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက W H I S T L E whistle ကကျမတို့မြန်မာအခေါ် whistle B L O W E R blower က B L O W blow ဆိုတဲ့ကရိယာဖြစ်တဲ့မှုတ်တယ်ဆိုတဲ့အဓိပ္ပာယ်ရတဲ့စကားကလာပြီးတော့ B L O W E R blower ကတော့မှုတ်သူပေါ့ရှင်။စကွိုက်ကလုံးရဲ့ဓာတ်ရိုက်အသေးပဲကတော့ whistle မဟုတ်ဘူးပေါ့ဒီစကားဆင်းတဲ့လာရာကတော့တစ်ချိန်ကအင်္ဂလိပ်ရဲတွေစီကလို့ဆိုပါတယ်ဥပဒေချိုးဖောက်ရရောက်တဲ့လောက်ရမျိုးကျွလွန်နာကိုတွေ့ရင်အနည်းတစ်ပိုက်ရှိလူတွေရောတခြားရဲတွေရောတည်နိုင်အောင်လို့တနည်းအန်ဒီယေဂိုအတိပေးနိုင်အောင် whistle တာမှုတ်ပြီးသတိပေးရကဒီအသုံးဆင်းတဲ့လာတယ်လို့ဆိုပါတယ် idiom ဆိုတဲ့သဘိုက်အသေးပဲကတော့ဒီနေရာမှာလူတူအဖွဲ့စည်းတရလုံငန်းကဝင်စသဖြင့်မှာဥပဒေချိုးဖောက်ရရောက်တဲ့လောက်ရမျိုးကျူလွန်နေတာမျိုးအဂတိလိုက်စားတာမျိုးပြည်သူဗန္ဒငွေအလွဲသုံးစားလုပ်တာမျိုးအလဟတာဖြုံးတီးပစ်တာမျိုးကျမ်းမာရေးလုံခြုံရေးစသဖြင့်ဆိုင်ရာစည်းမျဉ်းတွေချိုးဖောက်တာမျိုးစသဖြင့်မလုတ်တင်မလုတ်ထိုက်မလုတ်အပ်တဲ့လောက်ရမျိုးလုပ်နေတာကိုတွေ့လို့သက်ဆိုင်ရာကိုတာဝန်တိတိအကြောင်းကြားတိုင်ကြားတာမျိုးသက်ဆိုင်ရာအာဏာပိုင်ကိုယ်တိုင်ကကျူလွန်နေတာဆိုရင်သတင်းမီဒီယာစသဖြင့်ကိုအတိပေးအကြောင်းကြားတာမျိုးဖြစ်တဲ့အသိစိတ်ရှိရှိနဲ့ပြုလုပ်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီလိုလေအများအပြားကို့အထက်အရာရှိကကျူးလွန်နေတာမျိုးဆိုရင်ပြောချင်ပေမဲ့လည်းမပြောရတာကို့ကိုပြန်ပြီးတနည်းလဲမဲမှအရေးယူခံရမှမို့အမှန်ကိုသိရတဲ့မျိုးသိထားတာတွေလည်းရှိနိုင်ပါတယ်။ဒါကြောင့် whistle blower ဖြစ်နိုင်ဖို့ကအသိစိတ်ရှိဖို့နဲ့တတ်တည်ရှိဖို့လိုသလိုတခါတည်းရန်လေလောက်ကျန်းတိုင်တန်းတာမျိုးမဖြစ်တင်ဘူးလို့သတိပေးချင်ပါတယ်။အမေရိကန်စုရလုပ်ငန်းခွင်မှာတော့အသိစိတ်နဲ့တိုင်တန်းတာမျိုးဆိုရင်အဲ့ဒီ whistle blower ဟာလက်တုံပြန်ကြည့်မခံရလေအောင်ဥပဒေအရအကာအကွယ်ပေးထားခြင်းလေခံရပါလေ။ whistle blower နဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြကြရအောင်
။ John told me he is the whistle blower in reporting his boss's misconduct in the office.I guess his conscience made him do it.
ဆရာသမားယုံမာမတော်တရားတွေလုပ်နေတဲ့အကြောင်းတက်ဆိုင်ရာကိုအတိပေးတိုင်ကြားခဲ့တာသူပါပဲလို့ဂျွန်ကကျွန်တော်ကိုပြောပြခဲ့တယ်။အတိစိမ့်ကြောင့်မနေနိုင်လို့သူအဲ့ဒီလိုလှုပ်လိုက်တာပဲလို့ယူဆရပါတယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ John told me he is the whistleblower in reporting his boss's misconduct in the office. I guess his conscience made him do it.
တခုခုတရားမဝင်တာစီမင်းချိုးဖောက်တာအလွဲသုံးစားလုပ်တာမျိုးလုပ်နေတာကိုကို့အသိစိတ်ကြောင့်တက်ဆိုင်ရာကိုအတိပေးအကြောင်းကြားတယ်ဆိုရင်အဲ့ဒီလူကိုဘယ်လိုပြောမလဲ
whistle blower
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American Indian သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာတန်တင်ဆက်သွားတာဖြစ်ပါတယ်ရှင်အခုတော့တိုင်းရိုက်လေလိုင်းအစီအစဉ်ကိုပြန်လည်နားထောင်ရမှာပါရှင်။ကိုအောင်လွင်ဦးကအစီအစဉ်တင်ဆက်ထားပါရယ
်။တရရှိမြခင်ဗျာ။ရှင်းတော်ဟာရှာစီဂိမ်းစ်မှာမြန်မာလူငယ်ဘောလုံးအသင်းဘိုလူဝက်တီတက်လာတာကြောင့်နှစ်ပေါင်းများစွာချန်ပီယံဘွားနဲ့လည်းလွဲတဲ့ဖြစ်ပြီးအဆုံးသတ်ဖို့နှိစက်ပြီလားဆိုပြီးမျှော်လင့်ချက်တွေလည်းပေါ်ပေါက်ခဲ့ပါရယ်။မြန်မာအားကစားပြန်လည်ဦးမော်လာစေမဲ့အားတက်စရာခြေလမ်းတစ်ရပ်ပဲလားနှစ်ပေါင်းများစွာနောက်ကျချင်နေတဲ့မြန်မာအားကစားရှေ့လမ်းပြန်ရောက်လာမဲ့တင်ဂီတာတစ်ခုလားဆိုပြီးတော့လည်းအများကတွက်ခဲ့ကြပါတယ်ဆရာဦးမြတ်သက်ဆွေးနွေးပါအောင်ခင်ဗျာ
ဟုတ်ကဲ့ပါဆရာဦးပြန်လည်ဦးမော်လာဆိုတော့ဆရာရဲ့ဦးဒီမှာကျွန်တော်တို့ဘိုလ်ဝဲတက်တာ U23 ပေါ့လေတက်တန်းလိုက်ပေါ့လေအဲ့တော့တက်တန်းလိုက်အတင်းကကျွန်တော်ဘိုလ်ဝဲတက်လာတယ်ไทม์โชว์เนี่ยพอเลยแล้วไทม์โชว์เนี่ยเนี่ยมาเลยโหถ้าจะเนา ကျွန်တော်အဟောမဟုတ်ပါဗျာအုတ်ချုပ်သူဆရာဦးသားတူအောင်ရဲ့အဟောကကျွန်တော်တို့ကတာစိတ်ထဲမှာကျိုးစားမှုပဲရှိပါတယ်တဲ့ဘလုံးပညာမှာတော့တို့ကအရန်ကိုတာလုံးပါလေတဲ့အဲ့တော့ကလေးတွေဘလူဝဲတက်တာပြင်းနာဝင်နိုင်လားဟလာထိုင်းကိုကျိုးစားရကြတာတော့ကျွန်တော်ကိုယ်ပြီးပါတယ်အများကြီးတို့တော့လေတခေစားမှုတို့ဘလူဖြစ်ဖို့ညာလို့ဖြစ်ဖို့တွေကတော့ဝေးနေသေးတယ်ထင်နေရဝေးနေသေးတယ်ဘာလို့လဲဘလုံးတကယ်တက်တယ်မတက်ဘူးဆိုတာလက်ရွေးတင်တင်နဲ့ကြည့်ပါလေ
ဟုတ်ကဲ့
လက်ရွေးတင်တင်ပဲဖြစ်လေလက်ရွေးတင်တင်ဒီမှာကန်ဒီဘာရီနိုင်တယ်ကတည်းကကြည့်ရပါတတန်းလိုက်လည်းမကြည့်ပါဘူးကဘာမှမကြည့်ဘူးအာရှမှာလည်းမကြည့်ဘူးဘယ်မှာမှမကြည့်ဘူးတတန်းလိုက်လည်းလေ
ဟုတ်ကဲ့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကျွန်တော်တို့စီမံဒီပင်နယ်အားစားစီစဉ်နေတင်ပြနေတယ်ကျွန်တော်တို့ဝိုင်းတော်သားကိုရန်နိုင်လည်းရှိနေတယ်ကိုရန်နိုင်ကိုအမြင်ကိုလည်းဆွေးနွေးစေချင်ပါတယ်ကျွန်တော်တို့အစောပိုင်းမှာဆွေးနွေးနေတာကတော့ကိုရန်နိုင်ဒီမြမဘောလုံးသင်းရဘောလူပွဲအထိတော့တက်လာတာမှန်တယ်ဒါပေမဲ့ဒါဒီမြမအားစားတစ်ခုလုံးပြန်လဲဥမော်လာမယ်အရေးအရာကိုအထိကျွန်တော်တို့ဘလောက်ထိမျောလင့်နိုင်မလဲဆိုတော့ဆွေးနွေးနေတာပါကိုရန်နိုင်အမြင်လည်းဆွေးနွေးပါဦ
းအားစားတစ်ခုလုံးအနေနဲ့ပြန်ပြီးတော့ဟိုဥမော်လာဖို့ဆိုတဲ့ဥစ္စာကတော့တော်တော်လေးတော့လုံးရအောင်ပဲဗျအဘလုံးအနေနဲ့ဆိုရင်တော့မျောလင့်ချက်လေးတွေရှိလာတယ်ပေါ့လေအခုတွေ့ရတဲ့အနေထားလေးတွေကဟိုဘယ်လိုလဲဖြစ်တိုးတက်မှုလေးတွေတွေ့လာရတယ်အားရစရာလေးတွေတွေ့လာရပေါ့ဘလုံးတင်းကအခုဒီ UNICEF ကဖလားမှာဆိုလေကျွန်တော်တို့ချစ်တဲ့ဘယ်အောင်လဲကစားတာလည်းမစိုးဘူးဗျကစားသမားလေးတွေအခု U23 ဆိုရင်လည်းအရှိတော်အစားမှာ final ပြန်တက်တယ်အဲအခုတစ်ခေတ်အားရစရာကောင်းတာတော့ကစားသမားလေးတွေကဟိုလိုမျိုးပေါ့ကစားတဲ့ဥစ္စာလေးတွေကတိုးတက်လာတာအောင်တွေ့ရတယ်အဘောလုံးနေနေတော့နည်းနည်းလေးတိုးတက်မှုလေးတွေ့ရတယ်ပေါ့ဗျာဒါပေမဲ့တခြားအားကစားတွေမှာကျတော့ကျွန်တော်တို့ကတော်တော်လေးကိုဟိုအားရစရာမကောင်းဘူး။ဘာဖြစ်လို့လဲဆိုတော့ပြီးခဲ့တဲ့2013စီးကိန်းမြန်မာနိုင်ငံမှာလုပ်တယ်။ကျွန်တော်တို့ကသူတစ်စိတ်ပြင်ရခဲ့တယ်။အများကြီးပဲဟိုဘယ်လိုပြောမလဲဟိုနိုင်ငံလိုက်ဆိုရင်ကျွန်တော်တို့ဒုတိယရခဲ့တယ်။ဒါပေမဲ့အဲ့ဒီမှာအများစုကကျွန်တော်တို့ကဘယ်ရရလဲဆိုတော့ဂျူးရအားကစားပြိုင်ပွဲတွေရတယ်။နောက်အရှင်ဆိုတဲ့အာသာချက်တွေကနေပြီးတော့ကျွန်တော်တို့ကယူခဲ့တယ်။ဂျူးရအားကစားပွဲရတာကဘာမှလဲသူတို့ကြောင့်လဲကျွန်တော်တို့ကအဲ့ဒီပြိုင်ပွဲတော့ကညနာမငယ်ခဲ့ရတာအခုမငယ်ခဲ့ရတာကျွန်တော်ဒုတိယအထိရခဲ့တယ်သူတို့စီကစုတွေအများကြီးရခဲ့လို့ဒါပေမဲ့တခြားပြိုင်ပွဲတွေကျွန်တော်သွားပြိုင်တဲ့ခါကျတော့ကျွန်တော်တို့အနေထားကဘယ်တော့မှဖြစ်နေတယ်ဆိုတော့နံပါတ်9ဒီအရှိတော်အရှာမှာပဲကြီးလိုက်မယ်ဆိုရင်ကျွန်တော်ကနံပါတ်9 6ခွန်6ဆိုတာတော့ရှားပါတယ
်တဝက်တောင်မကျိုးဘူးဖြစ်နေ
9နဲ့8မှာတော့များတယ
်
အဲ့ဒီအခြေအနေတွေနဲ့ဆိုတော့ကျွန်တော်ရဲ့အားကစားတခုလုံးအနေနဲ့ဥမော်လာဖို့ဆိုဥမော်လာပြီလားဆိုတဲ့ဥစ္စာကတော့တော်တော်လေးကြိုးရခက်တဲ့အနေထားပြီးခဲ့တဲ့စီးကိန်းနဲ့ပဲပြန်ရှင်းကြည့်လိုက်မယ်ဆိုတော့ကျွန်တော်ကသူ့စိတ်ကအယံกว่า
ဟုတ်ကဲ့
တော်တော်လေးကိုกว่า
ဟုတ်ကဲ့ကျွန်တော်ဆွေးနွေးပွဲတည်းအားကစားဆောင်မရှင်ဦးရဲမင်းဦးလည်းရောက်နေပါတယ်ဦးရဲမင်းဦးအမြင်လည်းပြောပါဦးခင်ဗျာ
ကျွန်တော်အမြင်ကတော့လေဒီအားကစားမှာအိုလံပစ်အားကစားနေပြီပေါ့ဒီကမ္ဘာလုံးကကိုအိမ်မှပြည်ပြီးတော့ဒီအားကစားနေတိုင်းဗာဒီစိတ်ပါလက်ပါဘူးပေါ့နော်လေ့ကျင့်ပြောထောင်ပြီးတော့ပေါ့တကယ်ကိုနိုင်ငံလိုက်အတင်းလိုက်ကိုရှင်ပြိုင်နေတဲ့အားကစားနည်းတွေရှိပါတယ်အဲ့တော့ကျွန်တော်ကအဲ့အားကစားနည်းတိုင်းတူတူမှာအားနည်းနေတာပေါ့ဗျာအားနည်းချက်တွေတော့ရှိနေတယ်အဲပြောရရင်တော့ဘက်ဆုံးအားနည်းမှုတွေရှိနေသေးတယ်ဒီဒီအားကစားသမားလူငယ်ရဲ့စံခံမှုကဆက်လေ့ကျင့်ဖို့ကွင်းအောင်ဆုံးရအားကစားပစ္စည်းအတုံးဆောင်အားစားပေါ့လေအဓိကကြတော့ဝင်ငွေတိုးဝယ်ကြဒီဝင်ငွေတိုးလာမှဆိုရင်အားဟိုအားလက်ချင်ပြီးလေပူရလာမှဆိုရင်အထူးဖြင့်လူငယ်တွေပေါ့ဗျအားကစားတွေတခြားလှုပ်လာကြမှာပဲပစာသင်ကောင်းနေအခုချိန်ဒီအားကစားကွင်းအားကစားပစ္စည်းပြည့်စုံလို့မရှိဘူးအဲ့တော့ပြောရရင်တော့အခြေခံကစပြီးတော့ထပ်ပြီးတော့ကိုအင်းနိုင်ရတဲ့ပြည်ဝင်ကြောင်းအမှုတွေဆက်လုပ်ကြအောင်မယ်လို့ပဲကျွန်တော်သုံးသပ်ချင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာဒါပေမဲ့ကျွန်တော်တို့မြန်မာနိုင်ငံမှာနောက်ပိုင်းမှာဒီကလပ်အသင်းတွေဘာတွေပေါ်လာတာမျိုးတွေတော့ကျွန်တော်တို့နည်းနည်းတွေ့ရတယ်ဆိုတော့ဒါတွေရောဒီဘောလုံးအားစားတိုးတက်လာဖို့ဆရာဘလောက်တိုင်းတာဒီအထောက်ကူဖြစ်လဲဒီကလပ်အသင်းတွေက
အဖြစ်ပါပဲဖြစ်ပါပဲဟိုအားကစားဆိုတာလဲဟိုပါဗျ professional ပဲလीအဲအားကစားနည်းဆိုပါအမဘောလုံးအသင်းဆိုလဲဘောလုံးကစားသမားတွေဘောလုံးအသင်းတွေရှိလာတယ်ဆိုတာလဲဒါအားလုံးအသင်းတွေရောကစားသမားတွေရော professional ဖြစ်ဖို့ရတယ်နောက်တစ်ခုကအမှတ်လုံးပေါ့ဗျာအာဘောလုံးကံပဲဖြစ်လာမယ်။ဒ ေါ်ရီဘောပုံရင်ဘာဖြစ်လာမလဲကျွန်တော်အဲ့ရင်ဘာဖြစ်လာမလဲအဲ့လိုဘာဖြစ်လာမလဲဆိုရဲမိကွန်းနဲ့ပတ်သက်ပြီးတော့ဒီရှင်ကြီးတော့ဆရာမမောတော့ဆရာအင်ဖန်တီမလုံးကောင်းကောင်းရှိဖို့လိုရဲအမခံပြတဲ့တုံတရားတွေရှိဖို့လိုရဲအဲ့လိုကြည့်လာမယ်ဆိုရင်ဟိုဘာလို့ပြောဗျာဟိုအပေါ်လုံးကန်စားတယ်ဗျာဟိုရုပ်ပုံစားတယ်ပေါ့ဗျာဒီလိုအရွယ်ကြီးရစကားနဲ့လည်းပြောလို့ရပါတယ်ဒါပေမဲ့ဒီ professional ကအရင်ကတိုးတက်လာမှအနေအထားမျိုးရှိပါတယ်ဘာလို့ပြောဒီမှာ national league ဘောလုံးမွေးဟိုပြိုင်ပွဲပေါ့ဗျာဒီပြိုင်ပွဲကြီးကြီးညီဆန်းခင်းပြူအလုပ်လာကြင်လာကြတယ်ပေါ်ထွက်လာတယ်ဒါမျိုးကတော့ဒါကျွန်တော်ကြိုဆိုရမှာပါဒါကဘယ်ရှိပြီးသားအနေထားကိုဘယ်လိုပို့ကောင်းအောင်ဆက်လုပ်မလဲပေါ့နော်အဲ့ဒါ policy ရောဒီ contribution ရောအဲ့ဒါတွေတခြားကောင်းဖို့လိုတယ်လို့ကျွန်တော်ယုံကြည်ပါတယ
်ဟုတ်ကဲ့ဆရာဦးမြတ်တဲ့အမြင်ရောဆရာဒီ club အသင်းတွေဘာတွေပေါ်လာတာဒီဘောလုံးလောကအတွက်ဘယ်လောက်တိုင်းတာတွေထောက်ကူဖြစ်စေလဲဆရာ
အဲဘောဖြစ်ပါလေဆရာထောက်ကူရှိပါတယ်အဲ့ဒါလေးကြီးရှိနေလို့လဲကျွန်တော်တို့အသင်းလေးတွေရဲ့လို့အဆင့်မီမီလေးတွေဖြတ်ပြိုင်နိုင်နေတာပေါ့လေ
โอเค
ตัวนี้ก็เปลี่ยนเวรนี่แหละสิเลยแล้วเป็นนี่แหละสิเลยพอดิทุกข์เนี่ยตัวเมย์เซนเป็นอยู่ซ้วยไม่ตื่นไหนเลยล่ะก็เลยรู้ป่ะคือตัวซีเจ้งหมู่ซ้วยแล้วก็เลยเสียอุติหองพอดิอัศลเลยสิกูอยู่ติหองเลยก็เค้าอ่ะอยู่ในสัตว์ตรงซ้วยอ่ะเนาะเนี่ยเมย์เซนเป็นอยู่ซ้วยอ่ะหมดวีดิเอาล่ะเว้ยที่บอกล่ะแหละตัวเมย์เซน
ครับเสีย
ตีนี้เนี่ยมีท้าว่าก็ဆိုလို့ရုံးပါရမယ်နေသားပဲလीဒါမှလည်း UNICEF တို့23တို့အဆင့်မြင့်လာတာနဲ့အမေကလူကြီးတွေဘင်းကြီးလည်းအဆင့်မြင့်လာမယ်လို့ကျွန်တော်မျှော်လင့်ပါတယ
်ဟုတ်ကဲ့ဆရာတခုရှိရအခုဘယ်လိုပြောမလဲအခုလို့အားကစားဘောလုံးပေါင်ဝင်အားကစားလောကနှိမ့်ချနေတဲ့ကိစ္စကဒီဟိုအစိုးရပိုင်းအနေနဲ့ရောဆက်စောကတော့ကိုရဲမင်းကတော့ထောက်ပြသွားတယ်လွတ်တော်တို့ဘာလို့ကအစ
ဟို
ပံ့ပိုးမှုတွေပေါ့လေအစိုးရပိုင်းကပံ့ပိုးမှုတွေကလက်တလောအတိုင်းအတာမှာဘယ်လောက်ထိလိုအပ်ချက်တွေရှိနေလဲဆရာဆရာမြင်
လူအများကြီးလို့ပဲထင်တယ်အများကြီးလို့ပဲထင်တယ်ဆိုတော့ကျွန်တော်လည်းအဲဒီ budget ဒီနေရာလေးတော့သိနားမလည်ဘူးလေဒါနဲ့ကျွန်တော်လို့ပြောပြအောင်အားကောင်းမှဌာနဘက်ကကြည့်ရတော့လေဒီနေ့တိုင်းပွဲတစ်ခုဟာစိတ်တစ်ထောင်လောက်ကုန်မယ်ထင်တယ်ဆိုတော့သူအသေးလေးခေါ်ပြန်ပွဲတွေလုပ်ဆိုတော့အဲဒီ budget ကိုသူတို့စီမှာရှိရလားပေါ့ပြန်ပွဲတွေလုပ်ဖို့လေကျွန်တော်တို့ကဒါပြန်ပွဲတွေလုပ်ပါဒီလိုတွေလုပ်ပါဟဲ့လားမှန်မှန်လုပ်ပါအဲ့ဒီမြန်မာချန်ပီယံရှစ်လို့ပါသာပြောတာ ਉ အဲ့ဒီပြိုင်ပွဲတွေလို့ကိုတည်းကနာဆရာရင်းနှီးသုံးတတ်တယ်လို့ဘာဖြစ်စီသလားဘာဖြစ်ချပြီးသလားအဲ့ဒါလည်းဒီဌာနအတွက်အခက်အခဲလည်းရှိနေတာပေါ့နောက်တစ်ခုကဆရာရင်းကျွန်တော်နိုင်ငံရေးတွေပါလေနားမလည်ပါဘူးနိုင်ငံရေးစီးပွားရေးမတည်ငြိမ်နဲ့မတက်ဖဲနဲ့တော့ဒီအားကားတို့စာပေမှုပညာတွေရည်ကြီးမှုတို့ကျောက်ဖို့ဆိုတော့မဖြစ်နိုင်ဘူးလို့ကျွန်တော်ထင်တယ်လေ
။ဟုတ်ကဲ့။ဟုတ်ကဲ့။ကိုရန်နဲ့အမြင်ရောပြောပါအောင်ခင်ဗျာကျွန်တော်ဒီဟိုဘယ်လိုပြောမလဲအားကစားလောကတိုးတက်လာဖို့အတွက်ကိုအစိုးရဘိုင်းတို့ဒီဟိုဟိုဘယ်လိုပြောမလဲဟိုလူမှုပတ်ဝန်းကျင်အတိုင်းဝိုင်းရပဲဖြစ်ဖြစ်ပေါ့လေအစစဟိုဖက်ဖက်ကပုဂ္ဂလိကဘိုင်းအစိုးရဘိုင်းပေါ့နော်ပုဂ္ဂလိကဘိုင်းကတော့ဟိုကလပ်အသင်းတွေထောင်ပါတွေထောင်ဆိုပြီးတော့သူတို့လည်းဟိုလုံးတင်းတဲ့လောက်လုံးနေကြတာပဲဆိုတော့ဘယ်ဘိုင်းနေမှာပို့ပြီးတော့အားမြင့်ပေးမယ်ဆိုလို့ရှိရင်အားကစားလောကပို့ပြီးရှေ့တက်လာနိုင်လဲ
โอเคโอเสียๆนักแต่ยอเสียอูเยเมอูยอบ่เนาะเปียวว่าอะไรใช่ป่ะแล้วตรุอเนเนี่ยแล้วเราท่องขันมาได้โหตรุอ่ะดีคลับอเต็นนี่บาร์เลยหลุดเลยสรุปษาเลยกูก้าวมาได้ดีป้ายอ่ะดาโหบลูเว็บဖြစ်ๆโหเนิจาเนี่ยเฉยมาดิโลမျိုးว่าเลยหลุดอ่ะตลอดดีอาโหอายะเสียก้าวมาได้แต่ดิตะคู่เนี่ยเนี่ยไม่หลงหรอกกูเปียအစိုးရคุณอ่ะอสูยาတော့หลุดတော့บัดจะบลาวต้องมั้ยแหละบลาวต้องနေเลยสรุปဥษาก็อาเยจี้เลยเออဒီဥစ္စာကိုမတုံးမှုဆိုရင်လည်းအခုတုံးနေရနေဆိုတော့ဒီထက်တိုးပြီးတုံးဖို့လိုတယ်တခြားနေရာတွေမှာတုံးနေတာတွေလည်းရှိတယ်ဗျအဲ့တော့တခြားနေရာတွေမှာတုံးလို့ဒီပိုင်းကိုလည်းမြင့်တင်ပြီးတုံးဖို့လည်းလိုတယ်တုံးနိုင်တဲ့အနေထားရှိအောင်လည်းလုပ်ဖို့တော့လိုတာပေါ့လေနောက်တစ်ပိုင်းကနောက်ဟိုဒီအားသာဝန်ကြီးဌာနတစ်ခုတည်းနဲ့လည်းမပြီးပညာရေးပိုင်းပညာရေးနဲ့အားသာဝန်ကြီးဌာနပေါင်းလုပ်ဖို့လိုတယ်နောက်အစိုးရလည်းဒါကိုပံ့ပိုးဖို့လိုတယ်ကောင်းနေမှာဘလူဘက်ဖြစ်ဖြစ်ဒီအစိုးရတွေလွတ်တော်တွေအနေနဲ့လည်းကောင်းနေကိုဘလူဘက်ဖြစ်စီမံကိန်းတွေဆွဲပလန်တွေချပြီးတော့ဒီအားကစားပွဲတွေဒီအားကစားကွင်းတွေမဖြစ်မနေလှုပ်ဆောင်အောင်မယ်ဆိုတဲ့ဟာမျိုးတွေလှုပ်ဖို့လည်းလိုတယ်ကျွန်တော်မြင်တော့နောက်ကျွန်တော်ဒီရက်ပိုင်းမှာပဲဟိုကျွန်တော်တကယ်ချင်းတယောက်နဲ့ဒီ online မှာပြောပြတာပေါ့နော်ထိုင်းရတကယ်ချင်းတယောက်ကောင်းလုံးနဲ့ထိုင်းမှာနေလာခဲ့ပြီးတော့ပြီးတဲ့လောက်တော့တည်နေမယ်ထိုင်းမှာအဲကျောင်းသားပေါ့နော်ဒီသူငယ်ရဲចောင်းသားမနဲ့တိုင်းចောင်းကိုပတ်ပြီးရတယ်သူငယ်ရဲចောင်းသားဆပြီးတော့ဗောနော်အကုန်လုံးပြီးတော့
အားကစားခြင်းကနေတိုင်းပါတယ်တဲ့တရက်ကိုဟိုတရက်ပြီးတော့အားကစားလို့ရတယ်တဲ့အဲ့မှာမှတော့ဝါသနာအားသာချက်ဘာညာနဲ့ तू ပြောတာ तू အကုန်လုံးနဲ့တိုင်ပြီးတော့မှ तू အဲ့အဆင့်နဲ့အဆင့်နဲ့လောက်သွားပြီးတော့မှဘယ်သူကဘယ်အားကစားနည်းမှာဘယ်လိုထူးကြလဲအဲ့ဒီအဟာပေါ်မှာလောက်သွားတာဆို
တော့ဒီအားကစားကဒီတိုင်းပြည်ဖွံ့ဖြိုးရေးမှာအရေးကြီးတဲ့အခန်းကဏ္ဍရှိနေတယ်ဆိုတော့အတိအဟိုလူလူကြားမှာပဲဖြစ်ဖြစ်အစိုးရကြားမှာပဲဖြစ်ဖြစ်ပေါ့လေဘလောက်ဟိုရှိကြလဲဆရာဦးမြတ်တဲ့အရင်ဆွေးနွေးပေးပါအောင်ဆရာ
အာဟုတ်ကဲ့ပါဆရာအဲ့ဒီဟာဟိုသူစစ်စစ်မှန်မှန်ကိုရှိတယ်နဲ့ပေါ့ဆရာရေဟိုတပွဲလို့ရှိတာမျိုးဟိုမြေလပန်းကောင်းအောင်မြေလပန်းလှအောင်လေးရှိပြလိုက်တာမျိုးမဟုတ်ပဲနဲ့တကယ်ကိုပြေကြစစ်စစ်မှန်မှန်နဲ့စိတ်ထဲမှာညှစ်ပြီးတော့ရှိတယ်နဲ့ပေါ့ဒါမှသာကျွန်တော်တို့ကတက်မှာဟိုအားကစားဆိုတာလည်းဆရာတိတဲ့အတိုင်းသူစဉ်းရင်လည်ကြလို့ရတာမဟုတ်ဘူးလေရှုံးရင်ရှုံးနေပဲသူငကိုတကိုနဲ့ရှုံးတာကိုစဉ်းရင်လည်ကြပြီးတော့ငကိုနဲ့နိုင်တယ်လို့လည်းလုပ်လို့မရဘူးသူအရှိတိုင်းသွားတာဟုတ်ဒီ2015မှာကျွန်တော်အရှိတိုင်းပေါ်လာတာပဲလေပေါ်လာတော့တကယ်တမ်းဟိုကျွန်တော်တို့ကဆရာဦးရနိုင်ပြောသူပဲများတင်နိုင်ဝင်ကြီးဌာနတွေပါလို့နဲ့အဲ့ဒီဝင်ကြီးဌာနတွေအဲသူတို့လုံလုံလုံလုံနေတော့ကျွန်တော်လည်းမသိဘူးပေါ့ဗျာသူလည်းဘယ်လိုတွေရှိမလဲအဲ့လိုတွေပေါင်းဆက်ပြီးတော့အဲ့ပီဒီဂျင်းပြန်ထည့်မလားဒါပညာရေးဥပဒေကြမ်းပေါ့ဒီနေ့ဟာလေးတော့ကျွန်တော်လည်းနားမလည်ပါဘူးကိုယ်နဲ့အားကစားနဲ့ဆိုင်တာဆို
ဟုတ်ကဲ့
ပီဒီဂျင်းကျွန်တော်တို့ကတော့နှစ်ချိန်ရှိတယ်ဒီတစ်ပတ်မှာ
ဟုတ်ကဲ့ဆရာ
ဘတ်စကတ်ဘောကစားရင်ကစားဟိုဒရင်းကကိုရင်ကိုပေါ်လုံးကစားရင်ကစားဒါဟိုကျွန်တော်စေတန်းကျွန်တော်ဟိုအထက်တန်းအောင်တဲ့အထိပေါ့လေရှိတယ်ဆိုတော့အခုမရှိတော့ဘူးလားရှိတာတော့ကျွန်တော်လည်းမသိဘူးတကယ်လို့မရှိဘူးဆိုရင်လည်းကနာဆရာရင်းနေလို့ဆရာရနိုင်တော့ထောက်ပြတယ်လို့အဲ့ဒီဥရေကျမ်းမှာဟိုကျန်တဲ့အတိုင်းတော့ကျွန်တော်မသိဘူးเนาะဥရေကျမ်းဘယ်လိုဖြစ်နေတာဒီအားသာဟိုအဲ၃ချိန်ထည့်ပြီးပါဘူး၄ချိန်ထည့်ပြီးပါဘူးအဲ့လိုတွေထည့်ဆွဲရင်ကောင်းမလားเนาะကျွန်တော်တို့တော့အကြောင်းမှာတာရဆရာရှိတယ်ဆိုကျွန်တော်တို့ကြောင်းနေရနေပြီးရောရန်ကုန်တိုင်းလူတွေပြတ်တယ်ညီမလေးတွေလူငယ်တွေဖြစ်လာတယ်ဥတာရဆရာတွေရောရှိသေးရလားမခန့်ဘူးလားကိုကြီးရနေပါလာပဲလေကျွန်တော်ပြီးတော့ကတော့ကလေးတွေအကျူရှင်နေနဲ့အလုပ်တွေပြည့်နေတာပဲဗျာဒီအားကစားအချိန်ရှိတယ်ဟု
တ်တယ်ဆရာ
ပါရဆရာနဲ့ဘယ်လိုဖြစ်တယ်လို့တော့ကျွန်တော်ပဲသုဒ္ဓကနေလို့လားမသိမချားမိဘူးလေ
ဟုတ်ကဲ့
ဒီဟာရတော့အားလုံးကကြိုက်လုံးမတကယ်တက်မှာဗျာအဲ့လိုကြီးခံပြရတဲ့ပွဲလို့နေနဲ့လုံနေတော့ဟိုကျွန်တော်တို့အရှင်ပြန်ဖြစ်ဖို့ဆိုတော့လည်းနောက်အကြိုက်ပြန်ဆောင်ရမှာလေ
ဟုတ်ကဲ့
အဲ့ဒီကြမှာတခါ90လောက်နဲ့တခါဘယ်လိုဖြစ်ပြီးသူကြီးဖြစ်နောက်တခါနိုင်ငံသားထွက်ပြီးအဲ့12ခုရာတော့လေအဲ့မဟာမှုတွေပဲထင်တာပဲဗျာ
ဟုတ်ကဲ့ပါဆရာဟိုဆရာဦးရဲမင်းကိုလည်းအစီအစဉ်အဆုံးသတ်ဖို့2မိနစ်လောက်လိုပါသေးတယ်ကျွန်တော်မေးချင်တာတော့ဒီအားကစားတိုင်းပြည်ဖွံ့ဖြိုးရေးမှာဟိုအရေးပါတယ်ဆိုရင်အတိအကျမြန်မာပြည်မှာဘယ်လောက်ရှိရလို့ဆရာမြင်လဲဆရာပြောပါဦ
းအာကျွန်တော်တို့ပြည်သူတွေကသိချသိတာပေါ့ဗျာအဓိကဒီအားကစားထူးချွန်တဲ့လူဖွဲ့စည်းရေးပါလေဆိုတာအဲကုန်တင့်နေဗျာကုန်တင့်နေကျွန်တော်တို့ပြည်သူတွေကျွန်တော်တို့အပါဝင်ပေါ့ဗျာဆယ်တီးရပြည့်စုံနေကြတဲ့ဆရာတွေရောသူခင်ဗျားတို့ VOE ကိုယ်တိုင်ဟောပေါ့နော်အဲကျွန်တော်တို့ပြည်သူအားလုံးကဂုဏ်ယူခြင်းရတာဗျာဂုဏ်ယူခြင်းလားဥပမာဗျာအာဖရိကနိုင်ငံတွေဆိုတော့ဟိုကကင်ညာအကင်ညာဆိုရင်ဒီသမားတွေဖတ်တယ်သူအားကစားနည်းတစ်ခုရဲ့ကိုပဲအဲသူ offend ဖြစ်နေတာအပြင်းမဲ့ဆိုရင်ကင်ညာကစားသမားတွေဆိုတော့အလူထားကြကြီးအပေါ်လုံးကမှဆိုဘရာဇီးယားကောင်တွေ view ဆိုင်ကြကြီးသာမျိုးပေါ့ဗျာ
ဟုတ်ကဲ့ပါ
ဒါတော့အားကစားနည်းတနည်းမှာတော့တကယ်ကိုဟိုထူးထူးခြားခြားကိုထူးကျွန်တဲ့
ကျေးဇူးပါပဲကျွန်တော်တို့အချိန်လေးတစ်လောက်ပဲရရတဲ့အတွက်ဟိုဆွေးနွေးရပုံကိုယ်ရအားလုံးလည်းအထူးကျေးဇူးတင်နေကြပါခင်ဗျာပြောလို့ပါတယ
်ဗျာ VOA တိုင်းရေးလိုင်းအစီအစဉ်တွေကိုတစ်ပတ်မှ2ချိန်အင်္ဂါညနဲ့စနေညတွေမှာဆွေးနွေးတင်ဆက်နေရဖြစ်ပါတယ်တော်ရရှင်တွေကိုလည်းဆွေးနွေးပါဝင်ဖို့ဖိတ်ခေါ်ပါတယ်ရှင် VOA American အတန်ကအစီအစဉ်တွေကိုဆက်လက်အတန်လွှင့်နေသေးပါတယ်ရှင်
အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ
တရုတ်နိုင်ငံဘေကျင်းမြို့တော် TNMN ရင်းပြမှာဒီမိုကရေစီကိုထောက်ခံဆန္ဒပြခဲ့ကြသူတွေကိုအစိုးရကအကြမ်းဖက်နှိမ်နှင်းဖြိုခွဲခဲ့တာအခုဆိုရင်26နှစ်ရှိခဲ့ပါပြီဆန္ဒပြသူအများစုဟာတောင်းသားတွေဖြစ်ပြီးပြုပြင်ပြောင်းလဲရေးနဲ့တရုတ်အစိုးရကလစ်လျူပြုထားခဲ့တဲ့အခြေခံလူ့အခွင့်အရေးကိုလေးစားလိုက်နာဖို့အတွက်ဘေကျင်းမြို့အပါအဝင်နိုင်ငံအနှံ့အပြားမှာတည်င်းပတ်ပေါင်းများစွာဆန္ဒပြခဲ့ကြတာပါလူထုဆန္ဒပြပွဲကိုအကြမ်းဖက်ထိန်းနှင်းခဲ့တာကြောင့် လူပနဲ့ဦးတည်ဆုံးခဲ့တယ်ဆိုတာဘယ်သူမှမသိခဲ့ကြပါဘူး။ဒါ့အပြင်တရုတ်ရဲ့တရားဝင်သမိုင်းစာမျက်နှာပေါ်ကနေဒီအဖြစ်အပျက်ကိုပယ်ဖျက်ဖို့တရုတ်အစိုးရကကြိုးစားတဲ့အနေနဲ့လူထုဆန္ဒပြပွဲနဲ့ပတ်သက်တဲ့ဆွေးနွေးပွဲတွေကိုစဉ်စားဖြတ်တောက်တာ၊တရားနယ်မြေရင်ပြင်မှာအထိမ့်မဲ့ပွဲတွေမကျင်းပဖို့တေချာအောင်ပြုလုပ်တာစတာတွေကိုဆောင်ရွက်ခဲ့ပါတယ်။ဒါပေမဲ့လည်း1989ခုနှစ်ဇွန်လ4ရက်နေ့မှာဖြစ်ပျက်ခဲ့တဲ့တရုတ်အစိုးရရဲ့အကြမ်းဖက်နှိမ်နင်းမှုကြီးကိုကမ္ဘာကအမြဲပဲသတိရနေကြတာပါ။လူငယ်လေးတဦးကတရုတ်စစ်တန်ကြပ်ကကားပေါ်တက်ပြီးရက်နေတဲ့ပုံကိုဘေကျင်းဟိုတယ်ခန်းကနေလှမ်းပြီးရိုက်ထားတဲ့ဓာတ်ပုံဟာတကယ့်ကိုထင်ရှားကျော်ကြားခဲ့ပါတယ်။သမိုင်းတလျှောက်ကိုယ့်ရဲ့အခွင့်အရေးကိုရဲရဲဝံ့ဝံ့တောင်းဆိုကြတဲ့လူပုဂ္ဂိုလ်တဦးချင်းစီမှာရှိတဲ့ရဲစွမ်းတတ္တိစိတ်ဓာတ်ကိုပုံဖော်ပြသနိုင်ခဲ့ပါတယ်။ TNMN ရင်ပြင်းနဲ့တဝိုက်ငိမ့်တဲ့စွာဆန္ဒပြခဲ့ကြသူတွေကိုအကြမ်းဖက်နှိမ်နင်းခဲ့တဲ့26နှစ်ပြည့်နှစ်ပတ်လည်အချိန်မှာအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဘီကအခုလိုပြောဆိုခဲ့ပါတယ်။ဒီနှိမ်နင်းမှုမှာတည်ဆုံးခဲ့သူတွေရဲ့အရေးအတွက်ကိုတရားဝင်ထုတ်ပြန်ဖို့ TNMN ဆန္ဒပြပွဲနဲ့ပတ်သက်လို့အရေးယူထိန်းသိမ်းခံထားရသူတွေကိုလွှတ်ပေးဖို့နဲ့နှစ်ပတ်လည်အထိမ်းမှတ်ငိမ့်ချစွာဆန္ဒထုတ်ဖော်လူတွေကိုဖမ်းဆီးနှိပ်စက်ညှဉ်းပန်းတာတွေအဆုံးသတ်ဖို့အမေရိကန်ပြည်ထောင်စုအနေနဲ့တောင်းဆိုကြောင်း Mr. Kirby ကပြောပါတယ်။1989ခုနှစ်လူထုဆန္ဒပြပွဲကြီးဖြစ်ပေါ်ပြီးကတည်းကလူမှုရေးစီးပွားရေးတိုးတက်အောင်မြင်မှုတွေရှိခဲ့ပေမဲ့တရုတ်နိုင်ငံမှာလူအခွင့်အရေးချိုးဖောက်မှုတွေဆက်ပြီးဖြစ်နေတာကိုတော့အမေရိကန်ကစိုးရိမ်မကင်းရှိနေသေးပဲလို့လဲဆိုပါတယ်။အလားတူတရုတ်နိုင်ငံမှာအမျိုးသားလုံခြုံရေးအကြမ်းဖက်မှုတိုက်ဖျက်ရေးနဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းဆိုင်ရာဥပဒေစည်းမျဉ်းတွေနဲ့ပတ်သက်ပြီးဘလို့ပြဋ္ဌာန်းသတ်မှတ်မလဲဆိုတာအမေရိကန်အနေနဲ့အနီးကပ်စောင့်ကြည့်နေတယ်လို့လည်း Mr. Kirby ကပြောပါရယ်။နှိမ့်ဆက်ညှဉ်းပန်းမှုဖမ်းဆီးထောင်ချမှုတွေကိုအဆုံးသတ်ဖို့နဲ့အခြေခံလူ့အခွင့်အရေးကိုကာကွယ်ဖို့ဘာသာရေးလွတ်လပ်ခွင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေကိုတရုတ်အစိုးရအနေနဲ့လေးစားလိုက်နာဖို့26နှစ်မြောက်နှစ်ပတ်လည်အထိမ့်မှတ်ကာလမှာအမေရိကန်အစိုးရကတိုက်တွန်းလိုက်တဲ့အကြောင်းနိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့ပါတယ်ရှင
်။မေဂန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ခဲ့ရတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်။ VOA American အသံကဗုဒ္ဓဟူးနေ့မနက်ပိုင်းအစီအစဉ်တွေကိုဆက်လက်အသံလွှင့်နေပါတယ်ရှင်။အခုတော့ကြံရှိနေသေးတဲ့အချိန်မှာနောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုဇော်ဝင်းနိုင်ကကြီးညာပေးမှာပ
ါ။တူရကီနိုင်ငံဘက်ကနေအစ္စလာမစ်စစ်သွေးကြောအဖွဲ့ထံရိတ်ခါပစ္စည်းတွေလူသစ်တွေအ धिक တင်သွင်းတဲ့ဝင်ပေါက်လို့ယူဆရတဲ့စီးရီးယားနိုင်ငံမြောက်ပိုင်းကနေဇက်မြို့ကိုကတ်လူမျိုးစုလက်နက်ကင်တပ်ဖွဲ့တွေကသိမ်းပိုက်လိုက်ပါပြီ။အမေရိကန်ကညဘက်မှာလေကြောင်းကကူညီတိုက်ခိုက်ပေးခဲ့မှုကြောင့် IS စန့်ကျင်ရေးပြည်သူ့စစ်အဖွဲ့တွေဟာတာလ်အဘီယက်မြို့မှာသူတို့ရဲ့အလံကိုလစ်ထူလိုက်ကြပြီလို့တူရကီနိုင်ငံဘက်ကနေအခြေအနေတွေကိုစောင့်ကြည့်နေတဲ့သတင်းတောက်တွေကပြောပါတယ်။တောင်တျောက်ပင်လယ်ပြင်အတွင်းဝန်ထမ်း22ဦးလိုက်ပါလာတဲ့ရင်းနှီးတင်သင်းမောဒုတိယဒဇင်ပျောက်ဆုံးသွားပြီးပြန်ပြီးဆွဲခံလိုက်ရတယ်လို့ယူဆရကြောင်းမလေးရှားအာဏာပိုင်တွေကပြောပါတယ်။ပျောက်ဆုံးနေတဲ့သင်းမောပေါ်မှာမြန်မာနိုင်ငံသားသင်းမောသားတဦးလည်းလိုက်ပါဝင်တယ်လို့ဆိုပါတယ်။ဘန်ကောက်မြို့မှာဇွန်လ16ရက်နေ့ကကျင်းပတဲ့2018ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲအတွက်ခြေစစ်ပွဲတွေမှာတောင်ကိုရီးယားအသင်းကမြန်မာအသင်းကို2-0မရှိနဲ့အနိုင်ရသွားပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပနေတဲ့အုပ်စုကြီးပြိုင်ပွဲတွေကိုအင်္ဂါနေ့ကပြုလုပ်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကအမေရိကန်ပြည်ထောင်စုရဲ့ဒရုန်းယာဉ်နဲ့တိုက်ခိုက်မှုအတွင်းအယ်ခိုင်ဒါအဖွဲ့ရဲ့ယမင်ဌာနခွဲဒုတိယခေါင်းဆောင်ဖြစ်တဲ့အပြင်ခေါင်းဆောင်ဖြစ်လာဖို့အလားအလာရှိတဲ့နာဆာအယ်ဝူဟေရှိတည်ဆုံသွားတယ်လို့အယ်ခေဒါအဖွဲ့ကအင်္ဂါနေ့မှာကြေညာပါတယ်။နိုင်ငံရဲ့အရှေ့တောင်ပိုင်းစစ်ကမ်းမြို့ဖြစ်တဲ့မူခါလာမှာတောက်ကြနေတုန်းကပြုလုပ်ခဲ့တဲ့တိုက်ခိုက်မှုအတွင်းဝူဟေရှိနဲ့တခြားအဖွဲ့ဝင်2ယောက်တည်ဆုံသွားခဲ့တယ်လို့ VOA ဗီဒီယိုနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်
။နောက်ဆုံးရသတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကကြေညာသွားတာပါ။ဒီမနေ့အစီအစဉ်ထုတ်လုပ်ရေးမှုကကုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဇာဟာရာအဘူဇိတ်ဖြစ်ပါတယ်။ကျွန်မနန်းလပိုင်ပါ။အခုထုတ်လွှင့်တဲ့အစီအစဉ်ကိုမနေ့6နာရီနဲ့9နာရီအထိထုတ်လွှင့်ပေးသွားတာပါရှင်။ဒေါ်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါပြင်းထန်ချမ်းမြေ့ကြပါစေ။ VOA ကနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.